Welcome to the Voice of America in Burmese.
Minglam ne khe ma shi Washington မြို့တော် VOA American အတန်းကနေ2016ခုနှစ်စက်တင်ဘာလ12ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်ဗျတပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါပါအမေရိကန်ပြည်တော်စုမှာစက်တင်ဘာလ7ရက်အကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့15နှစ်မြောက်နှစ်ပတ်လည်နေ့အခမ်းအနားတွေကိုကျင်းပနေပါတယ်ပြည်내နိုင်ငံပဲရစ်မြို့မှာအကြမ်းဖက်တိုက်ခိုက်မှုတစ်ခုလှုပ်လာနိုင်တဲ့အသက်15နှစ်အရွယ်လူငယ်တူကိုအကြမ်းဖက်မှုလုပ်ဖို့အတွက်ပြင်ဆင်နေတယ်ဆိုတဲ့တန်တရားနဲ့ပြင်သစ်ရဲတွေကဖမ်းဆီးလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင်နိုင
်ကောင်းပါပြီရှင်ဒီတိုင်းနိုင်ငံကို3ရက်ကြာခီးစဉ်ဖြစ်ရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီကနေ့မှာဗြိတိန်တော်ဝင်စစ်တပ်ကတူတစ်ခုကိုတွားရောက်မှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်နဲ့လည်းတွေ့ဆုံဖို့ရှိနေပါတယ
် Because this is a controversial issue I think this is why the British government which is organizing Aung San Suu Kyi
ဒါကတော့ဗြိတိန်အစိုးရရဲ့မြန်မာစစ်တပ်ကိုတင်ဒန်းတွေပေးနေတာနဲ့ပတ်သက်လို့ဘာမကမ်ပိန်း UK ရဲ့တာဝန်ရှိသူတဦးက VOE ကိုပြောသွားတာပါ။သတင်းအစီအစဉ်ပြီးမှအပြည့်အစုံကိုတင်ဆက်ပေးဖို့ရှိပါတယ်။အဲဒီနောက်မှာတော့မြစ်ဆုံအထူးအစီအစဉ်နဲ့အတူမြန်မာ PD ကပေးစာများနဲ့အခြားအပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင်။
အမေရိကန်ပြည်တော်စုမှာစက်တင်ဘာလ7ရက်အကြမ်းဖက်အတိုက်ခိုက်ခံခဲ့ရတဲ့15နှစ်မြောက်နှစ်ပတ်လည်နေ့အခမ်းအနားကိုကျင်းပနေပါတယ်။2001ခုနှစ်တုန်းကစက်တင်ဘာလ7ရက်မှာအယ်ကဲဒါအကြမ်းဖက်သမားတွေကလေယာဉ်၄စင်းကိုပိုင်စီးပြီးနယူးယောက်မြို့ကကမ္ဘာ့ကုန်သွယ်ရေးစင်တာနဲ့ဝါရှင်တန် DC နားကပန်တဂွန်စစ်ဌာနချုပ်တွေကိုဝင်းပြီးတိုက်ခိုက်ခဲ့တဲ့အပြင်ပန်ဆယ်ဗေးနီးယားပြည်နယ်လေကွင်းတစ်ခုထဲမှာလည်းနောက်တစ်ဆင့်ပြတ်ကျခဲ့ရတာပါ။တန်နင်းတွင်နေ့မနက်8:46မိနစ်ကမ္ဘာ့ကုန်သွယ်ရေးစင်တာကိုအပိုင်စီးလေယာဉ်လေးစင်းတဲ့ကပထမအဆင့်နဲ့ဝင်ပြီးတိုက်ခဲ့ချိန်မှာအမေရိကန်သမ္မတဘရက်အိုဘားမားဟာအင်ဘီရိုမှာခဏတိုင်ငြိမ်သက်ပြီးအောက်မေတ္တရာအကုန်ပြုတ်ခဲ့ပါတယ်။နောက်အမေရိကန်စစ်ဌာနချုပ်ပန်နဂွန်မှာအဲ့ဒီနေ့ကတည်ဆုံသွားခဲ့သူတွေအတွက်ပြုတ်လုတဲ့အောက်မေပွဲအခမ်းအနားမှာမင်ကွန်းပြောကြားခဲ့တာပါ။ကျွန်တော်တို့စီကလှပတဲ့ဝိညာဉ်3000လောက်ကိုရရဆက်ဆက်ယူဆောင်သွားတာခံခဲ့ရတဲ့အတွက်ကျွန်တော်တို့အမြဲတည်ရနေမှာဖြစ်တယ်လို့ဘရော့မှလည်းမေ့မှမဟုတ်ပါဘူးလို့သမ္မတအိုဘားမားကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာအင်အားကြီးမှပြီးကြီးကျယ်မြင့်မြတ်တာမို့ဒီနိုင်ငံကိုအကြမ်းဖက်သမားတွေဘရော့မှနိုင်အောင်မတိုက်နိုင်ဘူးလို့ပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံဟာလူမျိုးစုံဘာသာအယူဝါဒမျိုးစုံနဲ့စွမ်းအကြီးမားဆုံးနိုင်ငံတစ်နိုင်ငံဖြစ်တယ်လို့လည်းပြောပါတယ်။သမ္မတအိုဘားမားဟာ၈နှစ်ဇန်နဝါရီလထဲမှာသမ္မတတက်တန်းကုံဆုံးတော်မှာမို့အခုစက်တင်ဘာ7ရက်နှစ်ပတ်လည်အောက်မေပွဲနေ့ဟာသူ့သမ္မတတက်တန်းမှာနောက်ဆုံးအောက်မေပွဲနေ့ဖြစ်ပါတယ်။နယူးယောက်မြို့မှာကျင်းပတဲ့ကမ္ဘာ့ကုန်သွယ်ရေးစင်တာအတိုက်ခိုက်ခံရတဲ့နှစ်ပတ်လည်နေ့ကိုတော့သမ္မတလောင်း၂ယောက်ဖြစ်တဲ့ Democratic Party က Hillary Clinton နဲ့ Republican Party က Donald Trump တို့လည်းတက်ရောက်ခဲ့ကြတာပါ။သူတို့ဟာတည်ဆုံသွားသူတွေကိုလေးစားတဲ့အနေနဲ့ဒီကနေ့အတွက်သူတို့ရဲ့မဲဆွဲပွဲတွေကိုရပ်နားထားပါတယ်
။ Democratic Party သမ္မတလောင်း Hillary Clinton ဟာ Pneumonia အဆုတ်ရောင်ရောဂါကိုခံစားခဲ့ရပြီးအခုတော့ပြန်လည်သက်သာလာပြီလို့သူ့ဆရာဝန်ကပြောပါတယ်။တနင်္ဂနွေနေ့ကနယူးယောက်မှာကျင်းပတဲ့15နှစ်မြောက် 9/11 အကြမ်းဖက်တိုက်ခိုက်ခံရမှုအထိမ်းအမှတ်ပွဲကိုတက်ခဲ့တဲ့ Mrs. Clinton ဟာအဲ့ဒီမှာခြေမခံပဲလဲကျသွားခဲ့လို့ကားပေါ်တွဲတင်ခဲ့ရကြောင်းမိသားစုဆရာဝန်ဒေါက်တာ Lisa Burdett ကပြောပါတယ်။ Mrs. Clinton ရဲ့အဖွဲ့ဝင်တွေကသမီးဖြစ်သူ Chelsea ရဲ့နယူးယောက်မြို့တိုက်ခန်းနေအိမ်မှာအနားယူဖို့သူ့ကိုပို့ခဲ့ပြီးနောက်ပိုင်းမှာလမ်းပေါ်မှာတွေ့တဲ့ကလေးတစ်ယောက်ကိုပွေဖက်တာထောက်ခံသူတွေကိုလက်ဝှေ့ရန်ပြီးတော့နှုတ်ဆက်တာတွေလုပ်ခဲ့တာကြောင့်ပြန်ကောင်းသွားခဲ့ပုံရပါတယ်။အသက်68နှစ်အရွယ် Mrs. Clinton ဟာရာသီဥတုပူပြင်းတဲ့ဒဏ်ကြောင့်ရေဓာတ်ခန်းချောက်ပြီးကတုံးရင်ဖြစ်ခဲ့ရတယ်လို့ဆရာဝန်ကပြောပါတယ်။ Mrs. Clinton ရေရှည်ချောင်းဆိုးနေတဲ့အတွက်မိသားစုဆရာဝန်ကတောက်ကြနေစစ်ဆေးကြရမှာအဆုတ်နဲ့ဆိုင်တဲ့နမူနီးယားဝေဒနာခံစားနေရတာကိုတွေ့ခဲ့ရပါတယ်။ဆရာဝန်က Mrs. Clinton ကိုအနားယူဖို့ကြံပေးခဲ့ပြီးပဋိဒီဇီဝဆေးတွေတိုက်ခဲ့ပါတယ်။ဒါပေမဲ့ကလင်တန်ရဲ့မဲဆွေစီယုံရဲ့ခီးစဉ်တွေကိုဖျက်သိမ်းတာမျိုးကြီးညာတာတော့မတွေ့ရသေးပါဘူး။ဟီလာရီကလင်တန်ဟာသမ္မတလုပ်ဖို့ရေရှည်ချမ်းမာရေးကောင်းသူမဟုတ်ဘူးဆိုပြီးသူ့ရဲ့ပြိုင်ဘက်ဒေါ်နယ်ထရမ့်ကပြောပါတယ်။အသက်80ရှိပြီဖြစ်တဲ့ဒေါ်နယ်ထရမ့်ကတော့သမ္မတယူကောက်ပွဲဝင်ပြိုင်ဖို့ချမ်းမာရေးအကောင်းဆုံးသူဖြစ်တယ်လို့မိသားစုဆရာဝန်ရဲ့ထောက်ခံစာကိုထရမ့်ကပြီးခဲ့တဲ့နှစ်ကုန်မှထုတ်ပြန်ခဲ့ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာတနင်္ဂနွေနေ့ကလမ်းမေးထောင်ပုံပေါက်ကွဲခဲ့တဲ့အတွက်ခရိုင်ရဲချုပ်တို့တေဆုံးခဲ့ရတယ်လို့လုံခြုံရေးအဆောင်အနည်းဆုံး3ဦးနဲ့ဒဏ်ရာရခဲ့တယ်လို့အာဖဂန်အာဏာပိုင်တွေကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံနန်ဂါဟာခရိုင်အရှေ့ပိုင်းဒေသတာဝန်ရှိသူတွေကတော့တေဆုံးခဲ့သူဟာဗိုလ်ချုပ်ကြီးဇိုရာဝါဇာဟစ်ဖြစ်တယ်လို့ပြောပါတယ်။သူဟာမတိငိမ့်နဲ့ဟာဆာရတ်ဒေသတဲ့လက်နက်ကင်တွေကိုချိန်မှုနဲ့စစ်ဆင်ရေးကိုဥဆောင်နေသူဖြစ်ပြီးအခင်းဖြစ်ပွားချိန်ကသူကဟာလက်လုံဖောက်ခွဲပစ္စည်းတစ်ခုနဲ့တိုက်မိခဲ့တာလို့ပြောပါတယ်။တာလီဘန်အဖွဲ့ပြောခွင့်ရကတော့ဒီဘုံကိုသူတို့အဖွဲ့ကထောင်ထားတာဖြစ်ပြီးအခုပောက်ကွဲမှုကနေဇာဟစ်နဲ့အတူလုံခြုံရေးအဆောင်တပ်သားအများအပြားတေဆုံးခဲ့တယ်လို့ကြေညာခဲ့ပါတယ်။ပါကစ္စတန်နိုင်ငံနဲ့နယ်နိမိတ်ချင်းထိဆိုင်နေတဲ့နန်ဂါဟာခရိုင်တဲကဒေသအနည်းဆုံးနှစ်ခုလောက်မှာတာလီဘန်တပ်ဖွဲ့တွေအပြင်ICE စစ်သွေးထွက်အဖွဲ့နဲ့ဆက်နွှဲနေတဲ့အစွန်ရောက်တွေလည်းလှုပ်ရှားနေကြတာဖြစ်ပါတယ
်။တူရကီနိုင်ငံမှာကတ်လူမျိုးအ धिक နေထိုင်တဲ့ခရိုင်အများစုကမြို့တော်ဝန်28နေရာကိုအစားထိုးလိုက်ကြောင်းအစိုးရကကြေညာပြီးမှတော့တူရကီအရှိတောင်ဘက်မှာဆန္ဒပြသူတွေနဲ့ရဲတွေကြားထိတ်တဲရင်ဆိုင်မှုတွေဖြစ်ပွားခဲ့ပါတယ်။အဖင်စားခံရတဲ့မြို့တော်ဝန်တွေဟာအစိုးရကအကြမ်းဖက်သမားတွေအဖြစ်သတ်မှတ်ထားတဲ့အဖွဲ့အစည်းတွေနဲ့ဆက်နွှဲနေတယ်လို့မတင်ကားခံရသူတွေဖြစ်ကြောင်းတူရကီပြည်ထရေးဝန်ကြီးဌာနကတနင်္ဂနွေနေ့ကပြောပါတယ်။ယာတုကအဖင်စားခံရသူပေါင်း24ဦးရှိပြီးသူတို့ဟာPKK ခေါ်ကတ်အမျိုးအလုတ်သမားပါတီနဲ့ဆက်နွှဲနေတယ်လို့တန်တရာအဖြစ်ခံရသူတွေဖြစ်ပါတယ်။ကြံ၄ဦးကတော့ပြီးခဲ့တဲ့ဇူလိုင်လမှာအာနာသိမ့်ဖို့ကြံစီတဲ့ဂူလန်လှုပ်ရှားမှုနဲ့ဆက်နွှယ်နေသူတွေလို့စွပ်စွဲခံရသူတွေဖြစ်ပါတယ်ခင်ဗျာ
။ UAV ရခိုင်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ပြင်သစ်နိုင်ငံ Paris မြို့မှာအကြမ်းဖက်တိုက်ခိုက်မှုတစ်ခုလှုပ်လာနိုင်တဲ့အသက်15နှစ်အရွယ်လူငယ်တူကိုအကြမ်းဖက်မှုလုပ်ဖို့အတွက်ပြင်ဆင်နေတယ်ဆိုတဲ့သံသယနဲ့ပြင်သစ်ရဲတွေကဖမ်းဆီးလိုက်ပါတယ်။ Notre Dame Cathedral ဖျားချောင်းနဲ့တခြားနေရာကိုတိုက်ခိုက်ဖို့အတွက်မလုပ်ခင်မှာပဲအမျိုးသမီးအထူးတိုက်ခိုက်ရေးသမားတွေပါတဲ့အဖွဲ့တစ်ဖွဲ့ကိုဖမ်းဆီးလိုက်နိုင်တယ်လို့ Paris မြို့ကအစိုးရရှေ့နေကပြောကြားခဲ့ပြီးတဲ့နောက်နှစ်ရက်ကြာစနေနေ့မှာအခုလိုဆယ်ကျော်သက်လူငယ်ကိုဖမ်းဆီးလိုက်တာပါ။ဒီလူငယ်ကလူများတွာလာတဲ့နေရာမှာဓာတ်နဲ့တိုက်ခိုက်ဖို့အတွက်ကြံစီခဲ့တယ်လို့ထောက်လန်းရေးတွေကသံသယရှိခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဘယ်နေရာမှာတိုက်ခိုက်ဖို့လုပ်နေတယ်လဲဆိုတာကိုတော့အာနာဘန်တွေကထုတ်ဖော်မပြောပါဘူး။ပြင်သစ်ဝန်ကြီးချုပ်မန်နူအယ်ဗောဆာနေတိုင်းလိုလိုတွေ့နေရတဲ့တိုက်ခိုက်မှုတွေကိုတားဆီးနိုင်ခဲ့တယ်လို့တနင်္ဂနွေနေ့မှာပြောကြားလိုက်ပြီးမကြာခင်မှာပဲအခုလိုဆယ်ကျော်တက်တူအဖမ်းခံရတဲ့သတင်းထွက်လာတာဖြစ်ပါတယ်။ပြင်သစ်နိုင်ငံမှာအစွန်ရောက်အယူဆရှိတယ်လို့တန်တရားဖြစ်ရတဲ့လူပေါင်း1000ခွဲလောက်ကိုခြေရခံပြီးလိုက်နေရတယ်လို့လူပေါင်း1350ကိုစုံစမ်းစစ်ဆေးနေတာဖြစ်ပြီးအဲ့ဒီထက်က293ယောက်ဟာအကြမ်းဖက်ခွင်ရဲ့အဖွဲ့တွေနဲ့ဆက်နွယ်နေတယ်လို့ဆွဆွဲထားကြောင်းလည်းဝန်ကြီးချုပ်ကပြောပါတယ်။ပြင်သစ်နိုင်ငံဟာနီးစ်မြို့ကလူပေါင်း86ယောက်တေဆုံးခဲ့ရတဲ့ truck ကနဲ့တိုက်ခိုက်မှုအပါအဝင်ဒီနှစ်ထဲမှာပဲအကြမ်းဖက်တိုက်ခိုက်မှု3ချိန်ခံခဲ့ရပြီးတဲ့နောက်မှာအရေးပေါ်အခြေအနေကြေညာထားရတာပါ။မနေ့ကတော့တိုက်ခိုက်မှု2ချိန်ခံခဲ့ရပြီးနိုဝင်ဘာလ23ရက်တိုက်ခိုက်မှုမှာတော့လူပေါင်း130တေဆုံးခဲ့ရပါတယ်။
ပါကစ္စတန်နိုင်ငံကိုဖြတ်ပြီးအိန္ဒိယနဲ့တိုက်ရိုက်ထိတွေ့ဆက်ဆံမဲ့ကုန်းလန်းကုန်သွယ်ရေးလှုပ်ဆောင်နိုင်ဖို့ကိုပြည်ပခါနဲ့ရင်ဆိုင်ရတဲ့ကုန်းတွင်းပိတ်အာဖဂန်နစ္စတန်ရဲ့တောင်းဆိုမှုအသစ်ပေါ်ပါကစ္စတန်နိုင်ငံကပယ်ချလိုက်ပါတယ်။အကယ်၍ပါကစ္စတန်ရဲ့ဝါဂါနေဇာဂိတ်ကိုဖြတ်ပြီးအိန္ဒိယနဲ့ကုန်သွယ်ခွင့်ကိုလက်မခံဘူးဆိုရင်တော့အာဖဂန်မှာရှိတဲ့ပါကစ္စတန်ရဲ့ကုန်သွယ်ရေးတထောင်နားစခန်းတွေကိုလည်းပိတ်ပစ်မယ်လို့အာဖဂန်သမ္မတဂါနီကမကြာခင်တွားရောက်မဲ့သူ့ရဲ့အိန္ဒိယခီးစဉ်မတိုင်ခင်မှာချင်းချောက်ပြောဆိုလိုက်ပါတယ်။ကမ္ဘာကုန်သွယ်ရေးအတွက်ပါကစ္စတန်ကသူ့ရဲ့ပင်လယ်ထွက်ပေါက်စစ်ကမ်းဂိတ်ကိုရောက်မဲ့အတူဆုံးနဲ့ဈေးအကျဉ်းဆုံးလမ်းကြောင်းကုန်သွယ်ရေးကိုအာဖဂန်နစ္စတန်အတွက်ဆယ်စုနှစ်နဲ့ချီပြီးသုံးခွင့်ပေးထားတာဖြစ်ပါတယ်။ပါကစ္စတန်ဟာသူ့ရဲ့ပြန်ပယ်အိန္ဒိယနဲ့ဆက်ဆံရေးတောက်လျှောက်ယိုယွင်းလာခဲ့ပြီးပြီးခဲ့တဲ့နှစ်အတွင်းအနည်းဆုံးအဆင့်ထိရောက်ခဲ့တာကြောင့် APTT စာချုပ်ထဲမှာအိန္ဒိယကိုပါဝင်ခွင့်ပေးဖို့ညှင်းဆန်နေပါတယ
်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်ရဲ့အနောက်မြောက်ဘက်90လောက်အကွာကလီမင်တန်စပါမြို့ကလေးမှာရှိတဲ့ဂူဒွာရာဆစ်ဟစ်လီမင်တန်အန်ဝါဝိတ်ဆစ်ဖျားချောင်းကိုဒါဇင်နဲ့ချီတဲ့ဆစ်လူငယ်တစုကဝင်ရောက်ဆင်းနေခဲ့တဲ့နောက်မှာ ရဲတွေကလူပေါင်း55ယောက်ကိုဖမ်းဆီးလိုက်ပြီးချွန်ထက်တဲ့လက်နက်တွေကိုလည်းတင်စီလိုက်ပါတယ်။စစ်ဖျားကြောင့်မှာဘာသာကွဲတွေကိုလက်ထပ်ပေးနေတာကိုကန့်ကွက်တဲ့အနေနဲ့တင်ပိုက်တာလို့လူငယ်အုပ်စုကပြောပါတယ်။တနင်္ဂနွေအစောပိုင်းဝါဝရှန်ဌာနကိုအကြောင်းချခဲ့တာမို့တောရောက်ခဲ့ရမှာဒီအုပ်စုမှာလူ20-30လောက်ရှိကြောင်းနဲ့အခင်းစတင်ဖြစ်ပွားပြီးနိုင်တော်ချာမှာတော့ပိုင်နဲ့ကျူးလွန်မယ်လို့တန်ရရှိသူ55ယောက်ကိုဖမ်းဆီးခဲ့တယ်လို့ရဲကပြောပါတယ်။ဒဏ်ရာသူကတော့တယောက်မှမရှိပါဘူး။အခင်းဖြစ်ပွားတဲ့နေရာကနေချွန်ထက်တဲ့လက်နဲ့အတော်များများကိုသိမ်းဆည်းရမိတယ်လို့ပြောပေမဲ့ဘာလက်နဲ့တွေလဲဆိုတာကိုတော့ထုတ်ဖို့မပြောပါဘူး
။ US Open Tennis အမျိုးသားတဦးချင်းဘိုလ်လူပွဲကိုအခုအတန်လွှင့်နေတဲ့အချိန်အမေရိကန်နိုင်ငံနယူးယောက်မြို့မှာကျင်းပနေတာမှာကမ္ဘာနံပါတ်1Novak Djokovic နဲ့နံပါတ်3အဆင့်ရှိသူ Stan Wawrinka တို့နှစ်ဦးအကြိမ်နဲ့ရှင်ပြိုင်နေကြတာဖြစ်ပါတယ်ခင်ဗျာ Direct from Washington The Voice
of America VOA တနင်္လာနေ့နဲ့ခင်သတင်းအစီအစဉ်ကိုဒေါက်ခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကတင်ဆက်ခဲ့တာပါရှင်အခုတော့မြန်မာသတင်းလွှာတစ်ပုဒ်ကိုပြောပြမှာပါဒီတိုင်းနိုင်ငံကို၃ရက်ကြာခီးစဉ်ဖြစ်ရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဒီကနေ့တနင်္လာနေ့မှာ Royal College of Defence Studies လို့ခေါ်တဲ့တော်ဝင်ဘိုလောင်ကောလိပ်ကျောင်းကိုတွားရောက်မှာဖြစ်ပါတယ်လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ဆွဆွဲခံနေရတဲ့မြန်မာစစ်တပ်ကိုတင်နန်းတွေပေးနေတဲ့အတွက်ဗြိတိန်အစိုးရကိုဗြိတိန်ပါလီမန်အမတ်တွေရောလူခွင့်ရေးအဖွဲ့တွေကပါဝေဖန်ကန့်ကွက်နေချိန်မှာအခုလိုဒေါက်ဆန်းစုကြည်ကိုဗြိတိန်စစ်တင်တဲ့အကြောင်းကိုခေါ်ယူပြသတာဖြစ်ပါတယ်။ဒါကြောင့်ဒီလိုအငင်းပွားစရာဖြစ်နေတဲ့အချိန်မှာဒေါက်ဆန်းစုကြည်ကိုဗြိတိန်အစိုးရကစစ်တပ်ကိုခေါ်ယူပြသတဲ့အပေါ်မှာရည်ရွယ်ချက်နဲ့ပတ်သက်လို့လူခွင့်ရေးဖွဲ့တွေဘက်ကမေးခွန်းထုတ်စရာဖြစ်နေတယ်လို့ဗြိတိန်ချင်းဆိုင်မြမအရေးလှုပ်ရှားနေတဲ့ Burma Campaign UK ရဲ့ညွှန်ကြားမှု Mark Farmana ကပြောပါတယ
်။ Because this is a controversial issue, I think this is why the British government, which is organizing Aung San Suu Kyi's schedule, has decided to take
မြန်မာစစ်တပ်ကိုတင်နန်းနေပေးနေတဲ့ကိစ္စဟာအငင်းပွားစရာဖြစ်နေတဲ့အတွက်ဗြိတိန်အစိုးရကနေဒေါက်အောင်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းစစ်တပ်ကတို့အကြောင်းတစ်ခုလိုက်ပြဖို့စီစဉ်လိုက်တာဖြစ်တယ်လို့ကျွန်တော်မြင်ပါတယ်။ဘာကြောင့်လဲဆိုတော့ဗြိတိန်အစိုးရကသူတို့ရင်ဆိုင်နေရတဲ့မေကွန်းတွေအတွက်အပြည့်မပေးနိုင်တဲ့အပေါ်မှာဖုံးကွယ်ဖို့ဒေါက်အောင်ဆန်းစုကြည်ကိုအတုံးချလိုက်တာဖြစ်ပါတယ်။မြန်မာစစ်တပ်ကိုနှစ်နှစ်ကြာတင်နန်းနေပေးပြီးတဲ့နောက်ဘလို့အကျိုးရလဒ်တွေရလာတယ်ဆိုတော့မေကွန်းအတွက်သူတို့မှအဖြေမရှိသေးပါဘူး
။တိုင်းသားဒေသတွေမှာမြန်မာစစ်တပ်ရဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်ကျူးလွန်မှုတွေရစားရေးနောက်ပြီး2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲဖို့ကိုသဘောတူရေးစတဲ့အချက်တွေနဲ့အပေးယူမလုပ်ပဲဗြိတိန်အစိုးရကမြန်မာစစ်တပ်ကိုကန့်သတ်ချက်မရှိတင်နန်းတွေပေးနေတာဖြစ်တယ်လို့ Mark Farmana ကပြောပါတယ
်။ They're determined to keep going with this training program even though they cannot say what it is
ညီမစစ်တပ်ကိုတင်နန်းနေပေးတဲ့အတွက်ဘလို့အကျိုးရလဒ်တွေထွက်လာတယ်လဲဆိုတာသူတို့မပြောနိုင်ပေမဲ့အဲ့ဒီလိုတင်နန်းနေကိုဆက်ပြီးပေးဖို့ဗြိတိန်အစိုးရဘက်ကဆုံးဖြတ်ထားတာပါဒါကြောင့်လဲဗြိတိန်ပါလီမန်အမတ်တွေနိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေကဝေဖန်ကန့်ကွက်မှုတွေကိုကာကွယ်ဖို့ဒေါက်အောင်ဆန်းစုကြည်ရဲ့အချိန်တိုတောင်းတဲ့ခီးစဉ်အတွင်းမှာသူ့ကိုဗြိတိန်အစိုးရကအသုံးချတယ်လို့မြင်ပါတယ
်ဒါပေမဲ့လဲဒေါက်အောင်ဆန်းစုကြည်အနေနဲ့အခုလိုဗြိတိန်နိုင်ငံရဲ့တော်ဝင်စစ်တပ်ကတူအကြောင်းတစ်ခုကိုတွားရောက်ကြည့်ရှုလေ့လာတဲ့အတွက်မြန်မာစစ်တပ်ကိုပြုပြင်ပြောင်းလဲရေးမှာအထောက်အကူဖြစ်စေနိုင်တယ်လို့မြင်ကြောင်းဗြိတိန်အခြေစိုက်ကချင်အမျိုးသားအစည်းအရုံးဗဟိုအလုံးမှုဆောင်ကော်မတီဝင်တဦးဖြစ်တဲ့ဒူဝါမက်ခော့ကွန်ဆာကပြောပါတယ်
ကျွန်တော်တိုင်းပြည်ရဲ့နိုင်ငံရေးအခြေအနေရဆိုလို့ရှင်တမတော်ပြုပြင်ပြောင်းလဲဖို့ဆိုတဲ့အပိုင်းကတော်တော်အရေးကြီးတယ်လေအရေးကြီးတဲ့ဆိုတဲ့အခါကျတော့အဲ့ဒီမှာဒီအကယ်ဒမီပေါ့နော်ပိုလောက်ကျွန်တော်နိုင်ငံဆိုတော့ပိုလောင်းတင်တန်းပေါ့ဗျာဒီပိုလောင်းတင်တန်းရဲ့ခုစီပါရီကအရန်အရေးကြီးတယ်ပေါ့ဗျာဘာလို့ဆိုဒီမိုကရေစီစနစ်မှာဆိုလို့ရှိရင်တော့စစ်တပ်ဟာအရတားအစိုးရပေါ့နော်ပြည်သူလူထုကရွေးချယ်တင်မြောက်တဲ့အစိုးရရဲ့အောက်မှာသူတို့ကလည်းပုံမှန်ဒီလက်ရုံးဝင်တန်းပေါ့ဗျာနော်ကာကွယ်ရေးဝင်တန်းဖြစ်နေသူထောက်နေကြရမှာဖြစ်တယ်ကြည့်ကြရမယ်ဆိုတဲ့အခါကျတော့အခုဒီဖီတင်ငါအကယ်ဒမီကိုတွားရဲဆိုတဲ့ကိစ္စကတော့အကောင်းမြတ်ဝါဒအနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့ကောင်းပါတယ်သူတို့ဘယ်လိုဒီပူလောင်းတွေကိုဘယ်လို train လုပ်တယ် concept တွေကနောက်ဘယ်လိုရှိတယ်ဆိုပြီးတော့တွားရောက်လေ့လာရဲဆိုတဲ့ဟာကတော့ကောင်းတဲ့ကိစ္စပါ
တဆက်တည်းပဲတိုင်းသားဒေသတွေမှာလက်ရှိမြန်မာစစ်တပ်ရဲ့ထိုးစစ်တွေကိုရပ်ဖို့အတွက်အသေးချာဆောင်ရွက်ပေးဖို့လူကြောင်းလဲသူကပြောပါတယ်
။ခရီးကျွန်တော်တို့က27ရာစုပြည်လုံးညီလာခံဆိုတဲ့ ဟာကိုကျွန်တော်ကစပြီးပေါ့ဗျာစတော့နေပြီပေါ့စတော့နေပြီဆိုရက်ခါမှာတမလို့ကောင်းဆောင်တိုင်းဒီကပြောတာဟောတကယ်ငင်းချမ်းကြီးကိုအစ်မလူချင်းနဲ့ဆန္ဒရှိဖို့လိုတယ်ဆိုပြီးမှဒီတိုင်းကလက်နဲ့ကန်တော်လိုင်းတက်ဖွဲ့တွေကိုသူကပြောတယ်အဲကျွန်တော်လည်းပြန်မိမယ်တမလို့ကကောတကယ်တမ်းစစ်မှန်တဲ့ငင်းချမ်းကြီးကိုလူချင်းသလားကျွန်တော်လည်းပြန်မိမယ်လေ
ပြန်မိမယ်ဆိုလို့ချင်းတမလို့ကတကယ်တမ်းစစ်မှန်တဲ့ငင်းချမ်းကြီးကိုလူချင်းသလားကျွန်တော်လည်းပြန်မိမယ်လေပြန်မိမယ်ဆိုလို့ချင်းတမလို့ကတကယ်တမ်းစစ်မှန်တဲ့ငင်းချမ်းကြီးကိုလူချင်းတယ်ဆိုလို့ရှိရင်ဘာကြောင့်မလို့စူးမူးကြီးကိုဥတီတဲ့နေနေစူးမူးကြီးကိုဥတီတဲ့ထိုးစစ်ကိုလုပ်နေရကြလေဒါတွေကိုရပ်ဖို့လိုတယ်မနေ့တနင်္ဂနွေနေ့ကဒေါအောင်ဆန်းစုကြည်ဟာလန်ဒန်မြို့မြန်မာတန် ချစ်ချင်ရင်းနှီးစွာဆက်ဆံနိုင်ရေးဗမ်မလိုက်နိုင်ငံသားရေးမူဝါဒကို NLD အစိုးရအနေနဲ့ချမှတ်ကျင့်သုံးနေကြောင်းပြောကြားခဲ့ပါတယ်။ဒါအပြင်မြန်မာတန်ယုံနေအနေနဲ့မိမိတို့ရောက်ရှိနေတဲ့နိုင်ငံတွေကမြန်မာနိုင်ငံသားတွေရဲ့အကျိုးစီးပွားကိုကာကွယ်ဆောက်ရှောက်ဖို့ဒေါင်ဆန်းစုကြည်ကမှာကြားခဲ့ပါတယ်။တနင်္လာနေ့မှာဒေါန်ဆန်းစုကြည်ဟာနိုင်ငံသားရေးဝန်ကြီးဘောရစ်ဂျွန်ဆန်နဲ့လည်းတွေ့ဆုံမှုရှိသလိုအင်္ဂါနေ့မှာဗြိတိန်ဝန်ကြီးချုပ်ထရီဇာမီနဲ့တွေ့ဆုံမှာဖြစ်ပါတယ်။အဲဒီနောက်အမေရိကန်ပြည်ထောင်စုကိုဆက်လက်ထွက်ခွာမှာဖြစ်ပြီးစက်တင်ဘာလ14ရက်နေ့မှာအမေရိကန်သမ္မတအိုဘားမားနဲ့အင်ဖြူရောမှာတွေ့ဆုံမှာဖြစ်ပါတယ်ရှင်။ခုဆက်လက်ပြီးတော့ဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်မှာပါမြစ်စုံအထူးအစီအစဉ်အပိုင်း3ကိုထုတ်လွှင့်မှာဖြစ်ပါတယ်ကချင်ပြည်နယ်မြစ်စုံတဝိုက်မှာရေအားလျှက်စစ်ထုတ်လုပ်ဖို့ရေကာတာ9ခုတည်ဆောက်မဲ့စီမံကိန်းကိုပြန်မဆအောင်ပြည်ရင်းမှာကန့်ကွက်မှုတွေပြင်းထန်နေစေဖြစ်တယ်လို့တရုတ်ဘက်ကလည်းစီမံကိန်းတွေပြန်ဆဖို့အစိုးရအသစ်ပေါ်တိုက်တွန်းမှုတွေရှိနေတာပါဒါကြောင့်မြစ်စုံစီမံကိန်းနဲ့ပတ်သက်လို့ VOA ကအထူးအစီအစဉ်အဖြစ်ကိုယ်တိုင်တွားရောက်ခဲ့တဲ့ကိုသားညုံဦးကနေအပိုင်း3ပိုင်းခွဲပြီးတော့တင်ပြနေရမှာဒီကနေ့အစီအစဉ်အတွက်နောက်ဆုံးအပိုင်းကိုနားဆင်ရမှာပါရှင
်ကျွန်တော်ဒုစိလက်ထက်မှာဆိုလို့ရှင်မြေဆုပ်စီမံကိန်းကိုရပ်ဆိုင်းဖို့ဆိုပြီးတော့လူလှုပ်ရှားမှုတွေအားကောင်းလာတဲ့အတွက်ကြောင့်မလို့သမရသူ့ရဲ့သမရတတန်းအတွင်းမှာဒီမြေဆုပ်စီမံကိန်းကိုရပ်ဆိုင်းထားဖို့ဆိုပြီးတော့သမရဦးသိန်းစိန်ကသူ့ရဲ့မိန့်နဲ့ထုတ်ပြန်ခဲ့ပါတယ်။ဒါမှမဟုတ်ဒီ NLD အစိုးရတက်လာတဲ့အချိန်မှာတော့တရုတ် CPI ကုမ္ပဏီကနေပြီးတော့မြေဆုပ်စီမံကိန်းကိုပြန်ဆနိုင်ဖို့ကြိုးပမ်းလာတာတွေတွေ့ရပါတယ်။ဒါအပြင်တရုတ်ကနေပြီးတော့ဒီတန်တမာရေးရဖိအားပေးမှုတစုံတရာလည်းရှိလာပါတယ်။ဒါကြောင့်မလို့ပြောမယ်ဆိုရင်တော့ energy အစိုးရအစ်စ်တွေသူရင်ဆိုင်နေရတဲ့အကြက်တဲတွေထဲမှာဒီမြစ်ဆုံစီမံကိန်းကိစ္စဆိုလို့ရှိရင်တရုတ်မြန်မာဆက်ဆံရေးအတွက်အကြက်တဲတစ်ခုစိန်ခေါ်ချက်တစ်ခုဖြစ်လာနိုင်ပါတယ
်မိခမလိခဆုံရမြစ်ဆုံတဝိုင်းရေကာတာကြီးခုနှစ်ခုဆောက်လုပ်မဲ့မြစ်ဆုံစီမံကိန်းကိုတရုတ်နိုင်ငံပိုင် CPI ကုမ္ပဏီနဲ့အရင်စစ်ဆေးရလက်ထက်2006ခုနှစ်ထဲမှာနှစ်ဖက်သဘောတူညီချက်လက်မှတ်ရေးထိုးခဲ့ကြတာပါအဲ့ဒီအချိန်မှာဒီသက်ကလူတို့ကိုရောမြန်မာပြည်လူတို့ကိုပါအာဏာပိုင်တွေဘက်ကရှင်းရှင်းလင်းလင်းအသိပေးတာမျိုးမရှိခဲ့ပါဘူး။2012ခုနှစ်တစုံတရာပိုလင်းလာတဲ့နိုင်ငံအခြေအနေမှာတော့မြစ်ဆုံစီမံကိန်းကိုဆန့်ကျင်ကန့်ကွက်တဲ့လူလူလှုပ်ရှားမှုကြီးပေါ်လာပြီးတော့သမ္မတဦးသိန်းစင်ကဒီစီမံကိန်းကိုယာယီရပ်ဆိုင်းလဲရပါတယ်။2015ယူကောက်ပွဲပြီးတက်လာတဲ့ NLD အစိုးရအသစ်လက်ထက်မှာတော့ရပ်ဆိုင်းထားတဲ့မြစ်ဆုံစီမံကိန်းကိုဘယ်လိုပြန်လုပ်ကြမလဲဆိုတဲ့မေးခွန်းတွေထွက်လာပါတယ်။အဓိကဆရာကတော့တရုတ်နိုင်ငံဘက်ကတန်တမာရေးဖိအားတွေဖြစ်ပါတယ်။China State Power Investment Corporation ဆိုပြီးတော့နာမည်ပြောင်းလိုက်တဲ့ CPI ကုမ္ပဏီအားဆိုရင်ဒီမတန်ခင်ဒီစီမံကိန်းတွေယာယီရနာထားစင်မှာကလေးကနိုင်ငံရေးပတ်ဒီကကုစလေတွေလွှတ်တော်မတ်တွေတက်ကြွလှုပ်ရှားသူတွေတပတ်ပေါင်းရင်ထင်းထင်းသမားတွေမီဒီယာတွေကိုတရုတ်နိုင်ငံအထိကိုဖိတ်ခေါ်ပြီးတော့ရေအားလက်စစ်စီမံကိန်းတွေနဲ့ပတ်သက်လို့ရှင်းလင်းစည်းရုံးမှုတွေလုပ်ခဲ့ပါတယ်။ NLD ဆိုရအစ်တက်လာပြီးတဲ့နောက်2016 April အတွင်းကမြန်မာနိုင်ငံကိုအလဲပတ်ရောက်လာတဲ့တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီရဲ့ခီးစဉ်တွင်မှာပဲမြစ်ဆုံစီမံကိန်းအပေါ်မှာအစိုးရအစ်စ်ကဘယ်လိုသဘောထားကင်တွေ့မလဲဆိုတာကိုတရုတ်ဘက်ကစကားဆပြောဆိုမှုတွေရှိလာလို့ပဲဂျွန်လာတွင်မှာတော့ဒီမြန်မာနိုင်ငံဆိုင်ရာတရုတ်တမန်ကြီးကိုယ်တိုင်မြစ်ကြီးနားမြစ်ဆုံဒေသအထိကိုဆင်းသွားပြီးတော့အစိုးရအာဏာပိုင်တွေဒေသခံတွေကိုတွေ့ဆုံခဲ့ပါတယ်အစိုးရဖွဲ့ရင်းနဲ့တွေ့ဆုံစဉ်မှာတော့ဒေသတွင်းညီညွတ်ရေးနဲ့ဖွံ့ဖြိုးရေးအတွက်မြစ်ဆုံစီမံကိန်းကအရေးပါတယ်ဆိုတာကိုတမန်ကြီးကစည်းရုံးတိုက်တွန်းခဲ့တယ်လို့ကချင်ပြည်နယ်ဆူရရဲ့ဒီတက်တော်နဲ့သဘောပေါင်းရင်ထင်းသိမ်းဝင်ကြီး UH လောင်ကပြောပါတယ
်အဲ့တော့သူကပြုတ်လို့ပြောတယ်သူသကပြန်ကလည်းပြုတ်သကပြန်ဖြစ်နေတယ်သူကလည်းဘမပြန်တဲ့အခါမှာအဲ့လိုမျိုးသူပြောတာကပြုတ်နေတာကလေးကဘာမှနမနဲ့အစ်စ်ကိုရောက်သွားပါပြီပေါ့စီပေါ်ရေးရအများကြီးတူးတူးနေပြီကျွန်တော်ကကဘာ တော်လေးကိုတော့လှလမ်းမိဖို့ကျူသွားမဲ့အပိုင်းပေါ့လေအဲ့တော့ငင်းချိုင်းပြရလို့ရှင်မဖြစ်နိုင်ဘူးပေါ့အဲ့တော့အဲ့လိုငင်းချိုင်းရရတဲ့ဘူးတွေဆိုရင်လည်းဒီလူမှုဒီသူတွေ infrastructure တော့เนาะအဲ့ဒါကကောင်းလာမှာပေါ့လေအဲ့ခါကျတော့သူညစ်ဆုံးကြတာကြီးအရေးပါလာတယ်ပေါ့လေအဲ့တော့ဒီဥစားကိုပြန်လို့လုံးမပဲကျွန်တော်တို့နိုင်ငံကျွန်တော်တို့ပြည်နယ်ဟာတိုးတက်လာမယ်ကျွန်တော်တို့ကဒီသူတို့ရဲ့မေဂါ6000လောက်ရှိတဲ့ဟာနဲ့90ရာခိုင်နှုန်းကသူတို့ယူမဲ့10ရာခိုင်နှုန်းကပဲကျွန်တော်တို့ယူတာအားပူပေးမဲ့ဆိုတော့ဒါရီယာဘာမှလည်းဒီပေမရှိလို့ပဲဆိုရင်ကျွန်တော်တို့ဒီထက်ကြီးကျယ်တဲ့ international အဆင့်ဝင်တဲ့လုပ်ငန်းကြီး project ကြီးတွေအများကြီးကျွန်တော်တို့လက်ခံပြီးလုပ်လို့ရှိရင်ကျွန်တော်တို့နိုင်ငံကဘုံမတူးတက်နိုင်တဲ့အကြောင်းပေါ်ဒီမိဆွန်တခုတင်ဖို့ကနေတခြားဒီမှာကောကျွန်တော်တို့ကလုပ်လို့ရတယ်ဆိုတဲ့အကြောင်းကိုကျွန်တော်ပြောပြခဲ့ပါမယ်
ဒေသခံပြည်သူတွေအထူးဖြစ်တော့မြစ်ဆုံဒေသခံတွေနဲ့တွေ့တဲ့အခါမှာတော့စီမံကိန်းပြန်ဆဖို့ဆိုတဲ့နေရာမှာဒေသခံပြည်သူတွေရဲ့ဆန္ဒကိုလေးစားအသိအမှတ်ပြုမယ်ဆိုတာကိုတရုတ်တမတ်ကပြောဆိုခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်မြစ်ဆုံစီမံကိန်းဆိုင်ရာသူတည်တနာပြည်သူကချင်တိုင်းသူခွန်ကြောင်ကတော့အခုဒီမြစ်ဆုံစီမံကိန်းကိုဘယ်လိုကိုက်တွက်မလဲဆိုတာအစိုးရတက်တဲ့တရုတ်ကြားဆက်ဆံရေးအတွက်အရေးပါလိမ့်မယ်လို့ဆိုပါတယ
်တမ်တာဦးတင်းစင်က yes sign like တဲ့ခိတယာကြီး yes sign like တဲ့ဟောကတရုတ်ဘက်ကဟာတွေကသူတို့ရဲ့မကျေနပ်ချက်တဲ့ဘောမကျေနပ်ချက်ဘူးဆိုတာဒါသူတို့ကိုဒီသူတို့ရဲ့စာချုပ်အရာပေါ့နော်စာချုပ်ကတော့ကျွန်တော်တို့လားတိစိတ်တော့မတိဘူးဒါပေမဲ့စာချုပ်သဘောတရားရနိုင်ငံနိုင်ငံရဲ့ဟိုရစာချုပ်ချုပ်တဲ့ဟာနောက်အစိုးရကကြတော့အဲ့လိုလိုစပမ်လို့တင်ဖို့အဲ့လိုမျိုးစကားတွေထွက်လာခဲ့တာပေါ့အဲ့ဒီအချိန်တုန်းကလည်းတစ်ခေါက်ဒါပေမဲ့ဒါပြည်သူလူထုတွေကိုပြည်သူလူထုတွေရဲ့အတန်အကြောင်းဆိုပြီးမှအဲ့မှာတစ်ခုလုပ်ခဲ့အခုဒီအခုအစိုးရ NLD အစိုးရပေါ့နော်ဒီအချိန်မှာလည်းတရုတ်မြန်မာနိုင်ငံဆက်ဆံရေးကကြတော့ဒီမိဆုံကိစ္စတော့တော်တော်အရေးပါမယ်လို့ထင်တယ်။ဘာလို့လဲဆိုရင်ကတော့အခုအရင်တုန်းကလည်းတရုတ်ပြည်ဘက်ကိုကျမတို့အစိုးရဘက်ကတာဝန်ရှိတယ်လို့တွားတွေ့ထားတယ်။ပြီးမှတရုတ်တာမတ်ကိုတိုင်ကကျမတို့စီလည်းလာခဲ့တယ်။ပြီးမှဒီမိဆုံစီမံကိန်းကိုပြန်ဆောက်လုပ်ဖို့အတွက်ဒေသခံလူတွေရဲ့အတန်ပေါ့နော်။ဒေသခံလူတွေကကျတော့ဒီကိစ္စကိုအရန်ကြီးဘယ်လိုပြောမလဲ against မလုပ်ပါဘူးဆိုတော့အတန်မျိုးတွေထွက်လာဖို့အတွက်တို့စူးစမ်းနေကြတယ်ပေါ့။
နိုင်ငံတော်တိုင်ပင်ကပုဂ္ဂိုလ်ဒေါက်တာစုကြည်တရုတ်နိုင်ငံကိုနိုင်ငံတော်ခီးစဉ်ဖြစ်တဲ့ပထမဆုံးအကြိမ်သွားရောက်ဖို့မတိုင်ခင်9ရက်လို့ဩဂတ်စ်လ12ရက်နေ့မှာတော့သမရဦးထင်ကျော်ရဲ့လက်မှတ်နဲ့ ERD မြစ်ဆုံမြညာမြဝမ်းအတွင်ရေအားလက်စစ်စီမံကိန်းများလေလာစီစစ်သုံးသပ်ရေးကော်မရှင်တရက်ကိုဖွဲ့စည်းလိုက်ပါတယ်။ကချင်လွတ်တော်အမတ်တူဖြစ်တဲ့ပြည်သူ့လွတ်တော်ဒူထဦးတီခွန်မြတ်ကဒီကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်လာပါတယ်။ ERD မြစ်ဆုံမြညာမြဝမ်းရေအားလက်စစ်စီမံကိန်းများနဲ့ဆက်လျင်းပြီးတော့ပထမဆုံးအစီအစဉ်စာကိုတော့နိုဘာလ17ရက်နေ့နောက်ဆုံးထားပြီးတော့ကော်မရှင်ကနေသမ္မတကိုတင်ပြပေးရမှာပါလူလူတိုက်ကဆိုင်းဆရာညီပူလေးကတော့အစိုးရတည်ရဲ့အချက်တဲကိုနားလည်တယ်လို့ပဲအစိုးရတစ်ကလည်းလူလူဆန္ဒနဲ့အညီမြစ်ဆုံစီမံကိန်းကိုဖြည့်ရှင်းလိုက်မယ်လို့မျှော်လင့်နေတဲ့အကြောင်းဆိုပါတယ
်အစိုးရတစ်မှာစိန်ခေါ်မှုတွေအများကြီးပဲဗျသူကရှင်လင်မန်းနဲ့အချင်းစီးခဲ့ရတာမဟုတ်ဘူးဗျပြဿနာပေါင်း16000မကတဲ့အမိုက်ပုံကြီးအမွေစိုးကြီးကိုလက်ခံရတာသူတိုင်းသားပြဿနာတွေရှိနေမယ်ရခိုင်ပြဿနာတွေရပြဿနာတွေရှိနေမယ်ဘာသာရေးပြဿနာတွေရှိနေမယ်အခုမြစ်ဆုံကအဲ့ထက်မှလည်းတော်တော်အရေးကြီးတဲ့ထင်ရှားတဲ့ပြဿနာပဲအဲလိမ့်လိမ့်မမပါပါနဲ့ဆက်မလုပ်တဲ့ဘက်ကဒီအစိုးရဦးထင်ကျော်အစိုးရဖြည့်ရှင်းလိမ့်မယ်လို့ကျွန်တော်ညှော်လင့်တာတော့အားလည်းကိုးပါတယ်အဲလူတို့ကယောရမယ်ဆိုရင်တောင်းအဲ့ဆက်ရောကျင်တဲ့စံသားတွေရှိတယ်အဲ့ထက်မှကျွန်တော်လည်းပါတယ်ကျွန်တော်လည်းရောချစို့ဟိဆိုရောမယ်ဗျာဒါကြီးဆောက်တာတော့မကြိုက်ဘူးဘာလို့ဆိုတော့ဒါဟာလျှက်စစ်ထုတ်ရုံနဲ့မကောက်ဘူးကျန်တဲ့နျူကလ িয়ার ဓာတ်ပေါင်းဖို့တစ်ခုလိုပဲနောက်ဆက်တွဲစိုးကျိုးတွေလည်းရှိနိုင်သေးတယ
်ပြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့ရွေးလန်းသုံးလန်းရှိမယ်လို့လိလသူတွေကတုံ့တက်ထားကြပါတယ်ပထမကတော့ဒီမြစ်ဆုံစီမံကိန်းကိုပြန်ဆဖို့ပါစီမံကိန်းပြဆမယ်ဆိုရင်တော့မြန်မာနိုင်ငံအနေနဲ့က200ဒေါ်လာတန်း900ခွန်ခရပြီးတော့နိုင်ငံမှာလည်းတစုံတရာလက်ဆက်မီပူလုံနိုင်ပါပါနောက်တစ်ခုကတော့ဒီတိုင်းရဆိုင်ထားကြီးပါတရုတ် CPI ကုမ္ပဏီအနေနဲ့ဒီအတွက်ယင်းညှို့နှံထားတဲ့အတိုးနှုန်းတက်နေပြီးတော့တစ်နှစ်ကိုတန်း900လောက်ဆုံးရှုံးမှုရှိမယ်လို့ခန့်မှန်းပါတယ်တတိယချက်ကတော့စီမံကိန်းကိုလုံးဝရပ်ပြီးတော့စာချုပ်ပါအတန်းရောကြီးပြီးချီဖို့ပါဒီအတွက်တရုတ်နိုင်ငံဘက်ကသူရဲ့ယင်းညှို့နှံပြီးသားဒေါ်လာတန်း800ရှိနေပါတယ်ဇူလိုင်24ရက်နေ့ထုတ်အစိုးရပိုင်ကြေညာသတင်းစာမှာတော့ဒုထရွေးလန်းဆိုတာကိုသတင်းစာရဲ့အိမ်သားအပေါ်မှာထည့်သွင်းဖော်ပြလာပါတယ်။ဒါကတော့မြစ်ဆုံစီမံကိန်းကိုလုံးဝရပ်ဆိုင်ပြီးတော့ အဲ့ဒီအရင်းနှီးတွေနဲ့မြန်မာနိုင်ငံကခြားနေရာတစ်ခုခုမှာရည်ရွယ်ချက်စီမံကိန်းဆိုတာကိုပြန်လည်တိဆောက်ဖို့ပါအစိုးရဖွဲ့လိုက်တဲ့ဒီကော်မရှင်ဟာသရုတ်ထလန်းကိုယူလန်တစ်ခုအနေနဲ့တတ်မှတ်မလားဆိုတာစဉ်းစားစရာပါကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြကအဓိကဖြစ်နေတဲ့ပြဿနာဟာနေရာချောင်းဖြစ်ပြီးတော့ရည်ရွယ်ချက်ထုတ်လို့ရေးကိုတော့နေရာတစ်ခုခုမှာလုပ်ရမယ်ဆိုတာကိုသူကလက်ခံပါတယ
်ဒီရည်ရွယ်ချက်စီမံကိန်းကတော့ကျွန်တော်လုပ်ရမယ်ဒါသူကမော်ရတာလုပ်ရမယ်ဒါပေမဲ့နေရာအခုပြဿနာနေရာကျွန်တော်လည်းကျွန်တော်အနေနဲ့လည်းအဲ့ဒီ CBI ပေါ့တရုတ်ကုမ္ပဏီတွေပုံမှန်ပြောရတယ်ဒီဒါမြို့ဆောင်ရေကသာလုတ်ခွင့်မပြုတ်ဘူးမထောက်ခံဘူးဆိုတာတရုတ်မုန်တီးရေမဟုတ်ဘူးလို့ဟုတ်လားဒီနေရာ site of the project အဓိကအဲ့လားဖြစ်တယ်လို့
ဒေသခံတွေတက်ကြွလှုပ်ရှားသူတွေဘက်ကတော့မြေဆုံစီမံကိန်းရက်ရေးကိုအဓိကလိုလားကြပါတယ်အထူးသဖြင့်ကတော့လူလူဆန္ဒမင်းနဲ့အနိုင်ရလာတဲ့ NLD အစိုးရအနေနဲ့ဒီကိစ္စကိုလူလူဆန္ဒနဲ့အညီမလုပ်နိုင်လို့ရှိရင်အကြက်တဲကြုံပါပဲလို့သူကပြောပါတယ်
အာကျမတို့ကတော့ဒီမြေဆုံစီမံကိန်းကိုအခုတက်လာတဲ့အစိုးရလည်း LED အစိုးရပေါ့နော်တကယ်အမှန်တကယ်နော်သူကရက်ဆိုင်ပေးနေလုံးဝတက်တက်လုံးပေါ့နော်ညာတက်ပိုင်ရက်ဆိုင်ပေးနေလို့ပဲယုံကြည်တယ်မြေဆုံစီမံကိန်းကိုလုပ်မယ်လို့ကျမတို့မထင်တော့ဘူးလေနော်အရင်တမတလည်းဒါကိုရက်ဆိုင်ထားတယ်အခုအစိုးရကပြီးသူဒီအရန်မျိုးလင့်တဲ့အစိုးရနော်အရန်အားကိုးတဲ့အစိုးရဒီမြေဆုံစီမံကိန်းကိုမကနော်တခြားစီမံကိန်းတွေပေါ့နော်အများရှိသေးတယ်လေနော်ဒါထားပါတော့နော်မြေဆုံစီမံကိန်းတော့ရက်ဆိုင်ဖို့တင်ပါတယ်လို့
အစိုးရကတော့အကောင်းဆုံးဖြည့်ဆင်းမယ်သွားမယ်လို့ထင်တယ်မဖြည့်ဆင်းဘူးလားဆိုတော့ဒီအစိုးရပြည်သူလက်မခံနိုင်တဲ့အစိုးရဖြစ်သွားလိမ့်မယ်လို့ကျွန်တော်တို့ထင်တယ်ခုနကကျွန်တော်ပြောခဲ့သလိုပဲပေါ့နော်ဒီဟာကလားဒီဟာကိုဖြည့်ဆင်းတဲ့ပုံစံလေးမှားတယ်ဒါကြီးကိုသူကဖြည့်ဆင်းတဲ့ပုံစံမှားတာမှန်တာထက်စာရည်လားဒါကိုလောက်တာကိုကလက်မခံနိုင်ဘူးဖြစ်သွားပြည်သူတို့ကဒီဟာလောက်တာနဲ့ပြန်တဲ့စာရည်လားဆိုရင်ဒီဟာတနိုင်ငံလုံးအုံကြောင်းမှုတစ်ခုဖြစ်သွားနိုင်တယ်ဘာကြောင့်ဦးသိန်းစိန်လက်ထက်မှာတမနာဦးကြီးဦးသိန်းစိန်လက်ထက်မှာတော့ဒါကိုရက်ဆိုင်ထားခဲ့တဲ့ဟာကိုပေါ့နော်ပြန်ပြီးဒီအစိုးရတက်ကလုံမယ်ဆိုရင်သူတို့မှာတော်တော်ကိုအကြက်တဲနဲ့ရင်ဆိုင်ပြီးပြည်သူရဲ့ထောက်ခံမှုတော်တော်ကျဆုံးသွားမဲ့အရေးရောင်နေပါပဲလို့
နိုင်ငံတော်တိုင်ပင်ကပုဂ္ဂိုလ်ဒေါက်တာဆုကြည်တရုတ်နိုင်ငံကိုချစ်ကြည်ခီးရောက်နေစေပါပဲမြန်မာနိုင်ငံရဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေစုပြီးတော့ ELD မြေဆုံဆယ်စီမံကိန်းဆက်မလုပ်ဖို့တရုတ်တမနာရှီကျင်းပင်ထံကိုမြန်မာနိုင်ငံတရုတ်တန်ယုံကတဆင့်စာပေးပို့ခဲ့ပါတယ်မြန်မာနိုင်ငံတွင်းကတရုတ်နိုင်ငံရဲ့ယင်းနှိမ့်နှံမှုတွေမှာမြန်မာလူလူရဲ့သဘောထားကိုပါထည့်သွင်းစဉ်းစားပေးဖို့နဲ့မြန်မာနိုင်ငံနဲ့တရုတ်ယင်းနှိမ့်နှံမှုတွေကိုကျင့်ဝတ်နဲ့အညီတဲ့စီးပွားရေးဖြစ်အောင်လို့ကြက်မှတ်ပေးဖို့တိုက်တွန်းတောင်းဆိုထားကြပါတယ်။ဩဂတ်စ်လဒေါ်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်တွင်တရုတ်ကြီးချုပ်လီခချန်းနဲ့ဒေါ်ဆန်းစုကြည်တို့တွေ့ဆုံတဲ့နေရာမှာမြစ်ဆုံစီမံကိန်းအကြောင်းကိုပြောပြပါတယ်။မြန်မာဆွေးနွေးဘက်ကမြစ်ဆုံရေကာတာကိစ္စကိုဖျက်ဖျက်တတကင်တွဲအဖြစ်ရှာဖို့ဆိုပြီးတော့တရုတ်နိုင်ငံဘက်ကတိုက်တွန်းခဲ့သလိုပဲဒေါ်ဆန်းစုကြည်ကလည်းဒီကိစ္စကိုင်တွယ်မှုအတွက်စုံစမ်းရေးကော်မရှင်တရဖွဲ့စည်းထားတယ်ဆိုတာကိုအကြောင်းပြနိုင်ခဲ့ပါတယ်။ဒါပေမဲ့ဒီနှစ်ဖက်စလုံးရဲ့အဖြစ်မှာရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒေါက်တာတူးကြကတော့ဆွေးနွေးဘက်ကစင်ကြီးကောင်းတစ်ခုခုနဲ့စီမံကိန်းကိုလုံးဝရပ်ဆိုင်းလိုက်မယ်လို့မျှော်လင့်ပါတယ်။ဒါမှမဟုတ်တော့ဆွေးနွေးအတွက်အကြက်တဲပူကြီးနိုင်ပါလေတဲ
့။ဒါကိုအစိုးရတည်းမကင်တွယ်ကျင်တဲ့သဘောဖြစ်နိုင်တယ်လို့ကျွန်တော်ထင်တယ်။ဒါကြောင့်နည်းနည်းဟောပေါ့နော်။ဒါဒီဟိုတလူစကားတလူစကားဘလိုပြောနေတဲ့ဒီစင်စင်မှုပေးပြီးတော့မှစင်စင်ပြောပြီးတော့မှခဏထင်တာတော့သူကချင်းတန်တာပြီးတော့မှတရားကိုဖြည့်ရှင်းမဲ့အချိန်ရောက်လာလို့ရှိရင်သူကတော့ပြည်သူလိုသူ့အတန်သားထောင်ပါပဲဒါသူ့အနေနဲ့လည်းဟောစာချုပ်ကြည့်မယ်ဒီစာချုပ်ကြည့်မယ်ကဲလုပ်လို့ရပါတယ်လို့တော့ပြောမယ်မထင်ဘူးလေအဲကျွန်တော်စိတ်ထင်ကတော့ဒါကျွန်တော်လွန်တယ်လို့အဲမြင်သားမလားတော့မပြောတတ်ဘူးကတရားကတော့ဒီမြေဆုံရေကသာလွတ်ခွင့်ပြိုးလဲပြီဆိုတာနဲ့ဒီနေ့ပြောလဲမနေ့ဖြန်လမ်းပေါ်ပြည်သွားပါပဲလမ်းပေါ်ပြည်သွားပ
ါမြေဆုံစီမံကိန်းကိုပြန်ဆမယ်ဆိုလို့ရှိရင်လက်ခံနိုင်ပါ့မလားဆိုတဲ့မေးခွန်းကိုတော့တက်ကြွလှုပ်ရှားသူတွေဒေသခံတွေရောလူခွင့်လှုပ်ရှားသူတွေရဲ့တညီတဲ့အဖြစ်အရတော့လက်မခံနိုင်ဘူးဆိုတာပါဒါကြောင့်မို့ကေရိုးကမြေဆုံစီမံကိန်းပြန်ဆမယ်ဆိုလို့ရှိရင်အရင်တမန်ဦးသိန်းစိန်တစ်ထပ်မှာကြုံခဲ့ရတဲ့ကံွက်ဆန္ဒပြမှုမျိုးတွေပေါ်လာနေပါတယ်ဒါကြောင့်မို့ဒီရေဆိုးကလက်အဆက်ဆက်မှာလုတ်ခဲ့တဲ့နိုင်ငံတကာစာချုပ်စာတမ်းတွေကိုလုံးလုံးပြစ်ပယ်မှာမဟုတ်ဘူးဆိုတဲ့ NLD အစိုးရအတွက်တော့ဒါဟာအကဲဆန်းချက်တစ်ခုဖြစ်လာနိုင်ပါတယ်။ကျွန်တော်တားညွှန်ပါမြေဆုံကနေပြောသတင်းပေးပို့တာပ
ါ။ဒီနေ့လာလေးနေနဲ့ King VOA မြန်မာပိုင်းစီစဉ်ကိုနားဆင်နေကြတာပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိလိုင်းဒိုမီတာ24 32 40တို့ကနေဓာတ်ရိုက်ထုတ်လည်နေပါတယ်ရှင်။အခုဒုတိယပိုင်းနာယူဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါ
။ Mr. Kofi Annan ကဒီကော်မရှင်ဟာမြန်မာကော်မရှင်ပဲဖြစ်တယ်ဆိုတဲ့အကြောင်းသူတို့ကော်မရှင်အနေနဲ့ပရိပခဖြစ်နေတဲ့ပြဿနာဆိုင်ရာကိစ္စအပြင်လူသားချင်းစာနာအကူအညီပေးရေး
ဒါကတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာသရရှင်ဒီအပြည့်စုံကိုနားဆင်ရမှာပါရှင်။အခုတော့မြမပြည်ကပေးစာများအစီအစဉ်ကိုမအေးတန်တာကျော်ကတင်ဆက်မှာပါ။မင်္ဂလာပါရှင်။ဒီကိုရေးလာတဲ့သောရရှင်နေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်နေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့မှတ်ချက်တွေရေးလာကြတဲ့သောရရှင်နေရဲ့စာတွေကိုပြောပြပေးကြပါမယ်။ Facebook ပေါ်မှာကိုစီသူကဟန်ဆက်တွေမပေါ်ခင်တည်းကရေဒီယိုခေတ်ထဲကနေ VOA အစီအစဉ်တွေကိုနားဆင်လာပါတယ်တဲ့။သူကအခုတော့view အစီအစဉ်တွေကိုတိုက်ရိုက် Facebook ကနေနားထောင်မှုရပါတယ်နော်ရရဲဆိုတဲ့သောရရှင်ကလည်းသတင်းကြေညာတဲ့သူတွေအားလုံးအတန်အဖြတ်တောက်ကောင်းသလိုအတန်လည်းကောင်းပါတယ်ကျေးဇူးတင်ပါတယ်ဆိုပြီးရေးလာပါတယ်ဘဝကြောင်းသားဆိုတဲ့သောရရှင်ရဲ့မှတ်ချက်ကတော့ view ကိုအထူးကျေးဇူးတင်ပါတယ်တဲ့သတင်းဗဟုသုတတွေနဲ့အင်္ဂလိပ်ဘာသာသင်ခန်းစာတွေကိုအချိန်နဲ့တပြေးညီအပင်ပန်းခံပြီးတော့တင်ပေးကြပါတယ်အောင်မြင်မှုတွေလည်းများစွာနဲ့ရေရှည်ဆက်လက်ပြီးတော့တည်တံ့နိုင်ပါစေအဖွဲ့သားတွေအားလုံးကျန်းမာချမ်းသာကြပါစေလို့လည်းဆုတောင်းလာပါတယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်လို့ဒီဘဝကျောင်းသားဆိုတဲ့ Facebook အကောင့်ပိုင်ရှင်ပြည့်တက်ကိုပြောချင်ပါတယ်နော်။ဒီမနက်ညမှာ27ရာစုပင်လုံးညီလာခံကိုပြီးခဲ့တဲ့တစ်ပတ်ကျော်စနေကပဲကျင်းပပြီးစီးသွားခဲ့ပါတယ်နော်။အခု27ရာစုပင်လုံးညီလာခံအလွန်မှာတော့အစိုးရလွှတ်တော်တပ်မတော်အပါအဝင်အပြစ်ရက်လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပြစ်ရက်လက်မှတ်မထိုးရသေးတဲ့လက်နက်ကိုင်အဖွဲ့တွေအတီးတီးကြမှာအစုအဖွဲ့လိုက်တွေ့ဆုံပြီးတော့နေ့တိုင်းဆွေးနွေးကြမှာဖြစ်တယ်ဆိုပြီးတော့လေဒီပြည်သူ့ငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးညီလာခံကျင်းပရေးမှာပါဝင်ခဲ့တဲ့တာဝန်ရှိသူတွေကပြောဆိုနေတာပါ။သူတို့မျှော်မှန်းထားတာကတော့ပြည်သူ့ငြိမ်းချမ်းရေးညီလာခံဒီ27ရာစုပင်လုံးပြီးခဲ့တဲ့အစည်းအဝေးပြီးသွားရင်နောက်6လအကြာမှာတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးဒုတိယအစည်းအဝေးကိုကျင်းပဖို့ဖြစ်ပါတယ်။ဒီလိုမျိုးပင်လုံးညီလာခံအစပြုပြီးတော့ကျင်းပနိုင်ခဲ့တာနဲ့ပတ်သက်ပြီးတော့သောရရှင်တွေဝမ်းမြောက်ဝမ်းသာနဲ့ VOE ကိုစာရေးပြီးတော့ပြောလာကြတာတွေရှိပါတယ်နော်။ဒီထက်ကတချို့ကိုပြီးခဲ့တဲ့သတင်းပတ်တုန်းကလည်းဖော်ပြပေးပါတယ်။အခုတစ်ပတ်မှလည်းဆက်ပြီးတော့ပြောပြပေးခြင်းပါတယ်ရှင်။ပါကြီးဖြိုးဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့နေဆက်ကတိုင်းသားညီကိုတွေကိုစာနာမိလို့ပါဆိုပြီးတော့အခုလိုရေးလာပါတယ်။
ကိုရီအေးကြမ်းကြမ်းနေရပေမဲ့နေဆက်ကတိုင်းသားညီကိုတွေကိုတနာစာနာမိပါတယ်တကယ်ဆိုရင်ကိုရီမှာတန်ဆူးရင်တော့နားရမှန်းမသိသူတို့တွေမှာတချို့မိသားစုတွေတကွဲတပြားညီကိုတွေတကွဲတပြားနဲ့ထားပါဘာပဲဖြစ်ဖြစ်အခုညီလာခံကနေတို့တိုင်းသားညီကိုတွေတာလူညီမျှနဲ့အဆင်ပြေစေဖို့ညှော်လင့်ဆုတောင်းလျက်ပါ
တိုင်းသားညီကိုတွေနဲ့တာရုညီမြအစဉ်ပြေစီဖို့27ရာစုပင်လုံးညီလာခံကိုထောက်ခံပါတယ်ဆိုပြီးရေးလာတဲ့သရရှင်ပါကြီးဖြိုးဖြစ်ပါတယ်။သဘောထားမှန်စေနာမှန်နဲ့အောင်မြင်စွာကြော်ဖြတ်နိုင်ပါစေဆိုပြီးတောင်းစုပြုလာသူကတော့သရရှင်ဆက်ကြမင်းဖြစ်ပါတယ်
။သုံးလကထွထမြက်ဖျားပွင့်တာတော့အနောက်ရှက်ခက်ခဲတွေအမျိုးမျိုးနဲ့ပွင့်ခဲ့ရတာပါ။ငင်းချင်းညီလာခံကြီးလဲတယောက်တစ်ပေါက်နဲ့စိတ်ပျက်စရာလေးတွေတွေ့ကြုံရမှာပါပဲ။ဒါပေမဲ့လည်းသဘောထားမှန်စေနာမှန်နဲ့အောင်မြင်စွာကြော်ဖြတ်နိုင်ကြပါစေဗျာ။
အောင်မြင်ပါစေဆိုပြီးအတိပေးလာတဲ့သောရရှင်ကတော့ဆိုင်းလျံတို့ဖြစ်ပါလေရှင်
။ပန်းနိုင်ကိုပန်းဝင်ကြကန်ဒီမှာဒိုချင်းချင်းခလုံးမထောင်မတိုင်မိဖို့အရေးကြီးဆုံးပါ
။ဒီပင်လုံးညီလာခံနဲ့ပတ်သက်ပြီးကြပြဆက်ဆူလာတဲ့သောရရှင်တွေထဲမှာတော့ချူလာတက်ဆိုလူမှုဘာသာရပ်များဌာနကအရှင်ပညာဒီပတ်ကအခုလိုမျိုးကြပြတပုတ်ရေးဖွဲ့လာပါဗျ။
ကဘာကြီးတစ်ဖက်မှာမီးအောင်စုံတွေကြားလေရင်ဘရန်အစ်စ်တွေနဲ့ကောင်းကင်ပြားကိုလွှမ်းမိုးနေခြင်းနိပညာတွေနဲ့ကဘာကြီးကိုချုပ်ကင်နေခြင်းမော်တော်ကားတွေပြူပြန်နေခြင်းထူထူများစွာ21ရာစုပကာသနဂုံတွေလှတစားပြုလို့ဆင်မြန်းလူမှုအတိုင်းအဝိုင်းတွေအဆင့်မြင့်တင်နေခြင်းလောကနတ်ဘုံတို့အလား20ရာစုအတိုင်းဝင်ထဲမှာတကိုယ်ရဲကြံခဲ့မြမဆိုတဲ့ဒုက္ခပါလေးမှိန်တုတ်တုတ်မီးအိမ်နဲ့လင်းနဲ့ည20ရာစုလေးမြန်တွေဝဲပြန်20ရာစုမော်တော်ကားတွေပြည့်နဲ့စီးပွားရေးပညာရေးလုံသမားရေးဘာစုဘာမှမထွန်းကားသေးတဲ့ကမ္ဘာတောင်စွန်းက20ရာစုပြတိုက်လေးမျောလင်းချက်တွေအပြည့်ငေးမောလို့ကြည့်မိပါရဲ့နိုးထတော့လီမလားပင်လုံပြေမရဲ့
အောင်မြင်သောဒီမိုဖက်ဒရယ်ပြည်ထောင်စုထူထောင်နိုင်ရပါမယ်ဆိုပြီးတော့ရေးလာတဲ့သောရရှင်ဝါလုံးလေးရဲ့စာမှာတော့
တိုင်းသားပြည်သူမှန်သမျှရဲ့ဘဝတိုးတက်ရေးပန်းတိုင်းပွင့်စေဖို့ဗိုလ်ချုပ်အောင်ဆန်းဦးဆောင်ပြီးအဲ့ဒီခေတ်ခေါင်းဆောင်ကြီးတွေကပင်လုံစာချုပ်ချုပ်ဆိုခဲ့တာပါပြည်နယ်တိုင်းကိုယ်တိုင်စီမံခန့်ခွဲခွင့်နေတဲ့နိုင်ငံသားတိုင်းအပြည့်အဝပိုင်ဆိုင်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးတက်ညီလက်ညီကျွန်တော်တို့ထူထောင်ကြပါမယ်အတိတ်ကနေ73တင်တာကိုယူမယ်မ3တင်တာကိုပင်မယ်ကျွန်တော်တို့ဒီထူထောင်ရေးလုပ်ငန်းစဉ်အောင်မြင်ဖို့ကိုစီတူးချင်းတိုင်းမှာတာဝန်ရှိပါတယ်ကိုစွမ်းအားညံစွမ်းအားစိတ်သက်ရေးရာထောက်ခံမှုတွေနဲ့ဝိုင်းဝန်းဆောင်ရွက်ကြဖို့လိုပါတယ်အောင်မြင်သောဒီမိုဖက်ဒရယ်ပြည်ထောင်စုထူထောင်ရပါမယ
်နောက်ထပ်သောရရှင်တယောက်ဖြစ်တဲ့ဦးမန်တင်ဆိုတဲ့သောရရှင်ကလည်းငင်းငင်းရင်းနဲ့ပတ်သက်ပြီးတော့ပဲခုလိုရေးလာပါတယ
်ငင်းငင်းရေးဆိုတာလူသားတိုင်းထောက်ခံအားပေးရမှာပါတိုင်းပြည်လူမျိုးခွဲခြားเสียရမလိုပါဘူးကို့အချိုးအတွက်ရန်တိုက်ပေးရင်တော့အပြောတခြားအလုပ်တခြားဖြစ်နေတော့မှာပါပဲရှက်เสียရပါပဲ
ဒါကတော့ပြီးခဲ့တဲ့တပတ်ကျော်ကပဲကျင်းပပြီးစီးသွားတဲ့ပင်လုံညီလာခံအစာပြိုးကျင်းပနိုင်ခဲ့တာနဲ့ပတ်သက်ပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်ကြောင်း video ကို email နဲ့ပို့ Facebook စာမျက်နှာပေါ်မှာလည်းမှတ်ချက်ရေးလာကြတဲ့ပရိသတ်ရဲ့အမြင်တွေကိုအားလုံးသိအောင် video ကနေဝေမျှပေးလိုက်တာပါရှင်နောက်ပိုင်းအချိန်ရသလောက် VOE သောရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးမှာဖြစ်ပါတယ်။အခုတော့ကြားဖြတ်ပြီးတော့နောက်တိုင်းဒီလေးတပုတ်နဲ့ဖြောပြပေးကြပါရစေ။ Billboard Hot 100ပြည်ဆောင်တင်းနံပါတ်100ဆင်းမှာနံပါတ်8ချိတ်နေတဲ့သချင်းလေးပဲဖြစ်ပါတယ်။ဒီတစ်ပတ်မှာနံပါတ်8နေရာကိုဝင်လာတဲ့သချင်းလေးဖြစ်ပါတယ်ရှင်။ Shawn Mendes တီဆိုထားတဲ့ Treat You Better ဆိုတဲ့သချင်းကိုနားဆင်ကြည့်ပါအောင်နော
် I won't lie to youI know he's just not right for you And you could tell me if I'm off But I see it on your face When you say that he's the one that you want And you're spending all your time In this wrong situation And anytime you want it to stop I know I can treat you better Than he can And any guy like you deserves a gentleman Second you say you'd like me to I just wanna give you the loving that you're missing Baby, just to wake up with you Will be everything I need And this could be so different Tell me what you want to do Cause I know I can treat you better Than he can And any girl like you deserves a gentleman
Billboard Hot 100ပြည်ဆောင်တင်းနံပါတ်100ဆီမှာနံပါတ်8ချိန်နေတဲ့တခြင်းကိုနားဆင်ကြရတာပါ Shawn Mendes တိဆိုထားတဲ့ Treat You Better ဆိုတဲ့တခြင်းဖြစ်ပါတယ်တေးတောင်းလာတဲ့သောရရှင်တွေအတွက်နောက်ပိုင်းမှာမြန်မာတခြင်းတွေတပုတ်နဲ့လည်းဖြောပြပေးဖို့ရှိပါတယ်ရှင်အခုတော့သောရရှင်တယောက်ရဲ့ရင်ဖွင့်စာကိုဖော်ပြပေးကြပါတယ်တောချိုအောင်ကြားစည်ရဲသားတွေရဲ့ခံစားချက်ကိုမြန်မာနိုင်ငံကတမရကြီးနဲ့တက်ဆိုင်ရာလူကြီးမင်းများကြားသိစေရန်မစွမ်းဆောင်နိုင်သဖြင့် VOA ကတစ်ဆင့်သူတို့တည်အောင်လို့ကူညီဆောင်ရွက်ပေးပါဆိုပြီးတော့ဟာခါနယ်ကပွဲဟုဆိုတဲ့သောရရှင်စာရေးပြီးတော့ရင်ဖွင့်လာပါတယ်။သူတို့ချင်းပြည်နယ်မှာဘဝတွေဘလောက်ခက်ခဲကြမ်းတမ်းနေဆိုတာဒီသောရရှင်စာရေးရင်ဖွင့်လာတာဖြစ်ပါတယ်ရှင်
။မြန်မာနိုင်ငံကတိုင်းနယ်ပြည်နယ်တွေနဲ့ချင်းပြည်နယ်ဟာဆင်းရဲဆုံးဖြစ်တယ်ဆိုတာ
UNDP တင်ပြချက်အရအားလုံးသိပြီဖြစ်ပါတယ်။လွတ်လပ်စွာလုပ်ကိုင်နေတာတော့မှပဲစာဝတ်နေရေးခက်ခဲလျက်ရှိတဲ့ချင်းပြည်နယ်တချို့ဒေသတွေမှာဆီယနာရှင်စနစ်လက်ထက်ကတက်တော့ကြိုးဝမ်းအဖြစ်သတ်မှတ်ခဲ့ပါတယ်။အထူးသဖြင့်တက်တန်းအဖြစ်နှစ်တရာဝန်းကျင်ရှိပြီဖြစ်တဲ့ဟာခါမြို့နယ်ကြံဘာအုပ်စုတွင်မှရှိတဲ့ကျေးရွာ9ရွာရဲ့ရွာနေမြေတွေလေမြေရာမြေတွေအားလုံးအစိုးရတက်တော့ကြိုးဝမ်းအဖြစ်သတ်မှတ်တာခံခဲ့ရပါတယ်။ဦးသိန်းစိန်ဒီမိုကရေစီအစိုးရလက်ထက်မှာပြန်ပြီးတော့ရုပ်သိမ်းပေးဖို့ရွာမြေတွေ၊စကြက်မြေတွေ၊လေမြေရာမြေတွေကိုကြိုးဝမ်းကဖယ်ထုတ်ပေးပြီးအစားထိုးအသက်မူဝမ်းကြောင်းအလုပ်ကံတစ်ခုခုဖန်တီးပေးဖို့မြို့နယ်တက်တော့ရုံးကိုလူလူစီဝေးဆုံးဖြတ်ချက်နဲ့တင်ပြတောင်းဆိုပေမဲ့အကြောင်းပြန်ကြားတာမရှိတဲ့ပြင်စိုက်ပျိုးရေးဘဏ်ချင်းငွေတွေပါပိတ်ပင်ခံရပါတယ်။ဦးသိန်းစိန်အစိုးရရဲ့မလုံးဟာစင်းရဲနွမ်းပေါမှုလျှော့ချရေးလို့သိရပေမဲ့ကျွန်တော်တို့အစုအတွက်တော့ပူပြီးစင်းရဲစီပါတယ်။ဒါကြောင့်လူလူစစ်စစ်ကိုအခြေခံလာပြီလို့မျှော်လင့်ရတဲ့သမရဦးထင်ကျော်အစိုးရကနေပြီးသမင်းနတ်မှန်စားဖို့ခက်ခဲလာတဲ့ချင်းပြည်နယ်ကဆင်းရဲသားတွေရဲ့အခက်အခဲကိုအမြန်ဆုံးဖြေရှင်းပေးပါလို့လေးစားစွာနဲ့ VOA ကတဆင့်ရင်ဖွင့်တင်ပြလိုက်ရပါတယ
်။ချင်းပြည်နယ်အတွင်းမှာနေ့စဉ်အသက်ရှင်နေထိုင်ရေးအတွက်စားဝတ်နေရေးကိုခက်ခဲခက်ခဲလှုပ်ဆောင်နေရပါတယ်ဆိုပြီးအခုလိုမျိုးဟာခါခါသောရရှင်နိုင်ငံတော်သမ္မတနဲ့သက်ဆိုင်ရာလူကြီးမင်းတွေသိစေဖို့ဆိုပြီးရင်ဖွင့်လာတာဖြစ်ပါတယ်ရှင်။သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်။နောက်ပိုင်းမှာတော့တေးထောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးကြပါသေးတယ်ရှင်။ကျွန်တော်တို့ view ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOE ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။တော်တော်ရရှင်တွေအတွင်းမြန်မာသချင်းလေးတစ်ပုဒ်နဲ့မြစ်တာဒီလက်ဆောင်ဖြောပြေးပေးကြပါရစေ။ပိုးတာလီတိန်းနံတည်ဆူထားတဲ့သချင်းဟောင်းလေးတွေကိုနားဆင်မိရင်းနဲ့တော်ရရှင်တွေအတွက်ထုတ်လွှင့်ပေးမယ်လို့ဆန္ဒဖြစ်ပေါ်လို့ဒီသချင်းလေးကိုထုတ်လွှင့်ပေးလိုက်ပါရနော်။မူရင်းသချင်းတည်ဆူသူကတော့ဘာတင်ဖြစ်ပါတယ်။ကိုဘာတင်ကွဲလွန်သွားတာလည်းတော်တော်ကြာသွားခဲ့ပါပြီနော်။ဒီဘာတင်ရဲ့သချင်းကိုပိုးတာလီတိန်းနံကတည်ဆူထားတာဖြစ်ပါတယ်။ပြန်ပြီးတော့တည်ဆူထားတာလည်းတော်တော်လေးကြာသွားပါပြီ။ဒါမဲ့သူပြန်ပြီးတော့တည်ဆူထားတဲ့သချင်းကိုကျွန်မအခုမှပြန်ပြီးတော့နားဆင်ပြီလို့ကိုဘာတင်အမတ်တရားဖြစ်နေရောဒီအမေရိကန်ပြည်သားစုမှရောက်ရှိအခြေချနေထိုင်နေပြီးတော့သချင်းတွေနောက်ပိုင်းမှာမဆိုးတော့တဲ့ပိုးတာလီတိန်းနံအမတ်တရားဖြစ်နေရောဒီသချင်းလေးကိုထုတ်လွှင့်ပေးဖို့စိတ်ကူးရပါတယ်ရှင်။ပိုးတာလီတိန်းနံတည်ဆူထားတဲ့ပြုတ်ပြုတ်မေးဆိုတဲ့သချင်းကိုအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။လေသိနေတည်ဆူထားတဲ့ပြုတ်ပြုတ်မေးဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တည်တချင်တောင်းလာတွေကိုတင်းငွေတွေနဲ့ညပိုင်းနဲ့တင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော်တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
ဒါကတော့မအေးတနာကျော်တင်ဆက်နေတဲ့မြန်မာပြည်ကပေးစာများအစီအစဉ်ပါရှင်အခုလို VOE မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့
တော်ရရှိအားလုံးကိုလည်းဝိုင်းတော်သူဝိုင်းတော်သားတွေကကျေးဇူးထူးတင်ပါတယ်ရှင်အခုဆက်လက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါကော်ဖီအာနန်အကြံပေးကော်မရှင်ဖွဲ့စည်းမှုကနေရခိုင်ပြည်နယ်အခြေအနေပိုကောင်းလာဖို့မျှော်လင့်နိုင်မလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်ရှင
်အခုရပိုင်နိုင်ငံရေးလောကနဲ့ပြည်သူတွေကြားလှုပ်လှုပ်ခတ်ခတ်ဖြစ်သွားတဲ့ကိစ္စတစ်ခုကတော့ကုလသမဂ္ဂအထွေထွေတွင်းမှုချုပ်ဟောင်းမစ္စတာကိုဖီအာနန်ဥက္ကဋ္ဌဖြစ်ဆောင်ရွက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ပြည်ထနာပါပဲကော်မရှင်ဖွဲ့စည်းပြီးပြီးချင်းရခိုင်မျိုးသားပါတီအခြားနိုင်ငံရေးပါတီတို့နဲ့သတင်းမီဒီယာကြီးတခုကကန့်ကွက်ခဲ့ကြသလိုလွှတ်တော်တွေမှာလည်းတကယ်ကိုအခြေတင်ပြင်းပြင်းထန်ထန်ဆွေးနွေးခဲ့တဲ့ကိစ္စကြီးတခုဖြစ်ခဲ့ပါတယ်အလားတူရခိုင်ပြည်နယ်ကိုတွားရောက်ခဲ့တဲ့မစ္စတာကိုဖီအာနန်ရဲ့ခီးစဉ်မှာလည်းရခိုင်တိုင်းသားတို့ရဲ့ကန့်ကွက်ဆန္ဒပြတာကိုရင်ဆိုင်ခဲ့ရပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပြဿနာကြီးတစ်ခုနဲ့ပတ်သက်ပြီးခုလိုကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ဟောင်းအပါအဝင်နိုင်ငံသား၃ယောက်ပါဝင်တဲ့အကြံပေးကော်မရှင်ဖွဲ့စည်းဆောင်ရွက်စီတာဟာသင့်တော်ပါရဲ့လားကော်မရှင်ရဲ့အကြံပြုချက်တွေကနေတဆင့်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရဟာရခိုင်ပြည်နယ်ထဲကပြဿနာကြီးကိုအောင်အောင်မြင်မြင်ဖြေရှင်းနိုင်ပါမလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့စည်းမှုနဲ့ပတ်သက်ပြီးပထမဦးဆုံးမေးခွန်းထုတ်ခံရတာကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေမှာအခုလိုကော်မရှင်ဖွဲ့စည်းဖို့ဆိုတဲ့ပြဋ္ဌာန်းချက်မပါဘူးဆိုတဲ့ဝေဖန်ချက်ပါဒီအချက်ကိုတော့ရခိုင်မျိုးသားပါတီခေါင်းဆောင်ဦးလှစောကလွှတ်တော်ထဲမှာထောက်ပြခဲ့ပါတယ်နောက်တစ်ချက်ကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ဆောင်ရွက်ချက်တွေဟာလွှတ်တော်ကိုတာဝန်ခံရမယ်ဆိုပြီးပြဋ္ဌာန်းထားချက်ပါဒါကြောင့်ဒေါက်ဆန်းစုကြည်အနေနဲ့ကော်မရှင်ကိုမဖွဲ့စည်းခင်လွှတ်တော်ကိုအရင်တင်ပြတဲ့နယ်လို့တက်မတော်သားအမတ်တယောက်ကလွှတ်တော်တွင်အခြေအတင်ဆွေးနွေးပွဲမှာထောက်ပြခဲ့ပါတယ်။ဘလို့ပဲဖြစ်ဖြစ်ဒီဝေဖန်မှုတွေနဲ့ပတ်သက်လို့ကတော့တိတ်ပြီးပြဿနာရှိမှာတော့မဟုတ်ပါဘူး။ဒီလိုဝေဖန်မှုကိုစိန်ခေါ်မယ်ဆိုရင်လွှတ်တော်တွင်အဆုံးဖြတ်ရယူတာဖွဲ့စည်းပုံခြေခံဥပဒေဆိုင်ရာခုံရုံးကိုတင်တာမျိုးလုပ်ရမှာမို့အဲ့ဒီလိုဘသူမှမလုပ်ကြတဲ့အတွက်ပြဿနာမရှိနိုင်တော့ဘူးလို့ယူဆနိုင်ပါတယ်။ဒါရီမကအခုနောက်ဆုံးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်နဲ့အဖွဲ့ကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုတိုင်လက်ခံတွေ့ဆုံပြီးရခိုင်ပြည်နယ်ပြဿနာနဲ့ပတ်သက်လို့တက်မတော်ရဲ့နားလည်ချက်နဲ့သဘောထားတွေကိုရှင်းပြခဲ့တဲ့အပြင်ကော်မရှင်နဲ့ပတ်သက်ပြီးလိုအပ်တာတွေကိုတက်မတော်ဘက်ကကူညီဆောင်ရွက်ပေးမယ်လို့ကတိပေးလိုက်ပြီးဖြစ်တဲ့အတွက်ကော်မရှင်တရားဝင်ခြင်းမဝင်ခြင်းပြဿနာပြီးဆုံးသွားပြီလို့ကောက်ချက်ချနိုင်ပါတယ်ကော်မရှင်နဲ့ပတ်သက်ပြီးနောက်ထပ်ဝေဖန်တဲ့အချက်ကတော့ရခိုင်ပြည်နယ်ပြဿနာဟာပြည်ရင်းရေးပြဿနာဖြစ်တဲ့ဒါကြောင့်ဒီအကြံပေးကော်မရှင်နဲ့နိုင်ငံသား၃ယောက်ထည့်သွင်းဖွဲ့စည်းတာဟာပြဿနာကိုနိုင်ငံတကာပြဿနာဖြစ်အောင်ဖန်တီးရာရောက်တဲ့မြမပြည်ရင်းရေးကိုနိုင်ငံတကာဝင်ရောက်စွပ်ဖက်ခွင့်ရအောင်လမ်းဖွင့်ပေးတယ်လို့ထစ်သွားစေတယ်ဆိုတဲ့ဆွဆွဲမှုပါ
ဒါနဲ့ပတ်သက်ရင်ရခိုင်တိုင်းသားတွေရဲ့ပြောဆိုမှုသိမကြသေးခင်တုန်းကပဲမစ္စတာကိုဖီအာနန်နဲ့တမ်မတော်ကာကွယ်ရေးဦးစီးချုပ်တို့တွေ့ဆုံရင်ပြောဆိုမှုတွေကိုကြည့်ရင်ခုလိုအကြံပေးကော်မရှင်မျိုးလိုအပ်မလိုအပ်သုံးသပ်နိုင်ပါတယ်။လက်ရှိရခိုင်ပြည်နယ်တွေကလူကြီးတသန်းကျော်ရှိတဲ့မွတ်စလင်တွေကိုရခိုင်တိုင်းသားတွေကတဖက်ဘင်္ဂလားဒေ့နိုင်ငံတွေကနေတရားမဝင်ခိုးဝင်လာတဲ့ဘင်္ဂလီတွေအဖြစ်စွပ်စွဲထားသလိုတမတော်ကာကွယ်ရေးဦးစီးချုပ်ကလည်းမြန်မာနိုင်ငံနယ်ချဲ့အင်္ဂလိပ်လက်အောက်ကျရောက်နေချိန်နယ်ချဲ့ကိုလိုနီအစိုးရကလယ်ကူလီတွေအဖြစ်အသုံးပြုဖို့ခေါ်သွင်းလာသူတွေအဖြစ်ပြောဆိုထားပါတယ်။ဒါအပြင်မြန်မာနိုင်ငံရခိုင်ပြည်နယ်တွေကရိုဟင်ဂျာဘင်္ဂလီတွေဖိနှိပ်ခွဲခြားခံရတယ်ဆိုပြီးအစင်တစိုက်ဆွဆွဲနေတာကလည်းအမေရိကန်အနောက်နိုင်ငံတွေနဲ့နိုင်ငံတကာအတိုင်းအဝိုင်းပဲဖြစ်ပါတယ်။ဒါဒီမကအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကလည်းသူ့နိုင်ငံထဲမှာမြန်မာနိုင်ငံဘက်ကနေထွက်ပြေးလာတဲ့မွတ်စလင်တွေအများကြီးဒုက္ခသည်စခန်းတွေမှာကျန်နေသေးတယ်။အရင်ရှေ့အစိုးရဆက်ဆက်တဲ့သဘောတူညီချက်တွေအရအဲ့ဒီလူတွေကိုပြန်စီစစ်ပြီးပြန်လက်ခံပေးပါလို့အစင်တစိုက်ပြောဆိုနေကြတာလည်းရှိနေပါတယ်။
နောက်ထပ်ဖြစ်ရတဲ့ခုမှာတော့တက်မတော်ရေတက်ကမြမရေပိုင်နဲ့ထဲဖန်ဆင်းရမိတဲ့တင်မောတွေထဲမှာရခိုင်ပြည်နယ်တဲကမွတ်စလင်တွေရောဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကပါရောနှောပါဝင်နေတာတွေ့ရတဲ့ဖြစ်စဉ်တွေပါဒီလူတွေဟာမလေးရှားနိုင်ငံရောက်သွားခဲ့ရင်အားလုံးသူတို့ကိုသူတို့ရိုဟင်ဂျာတွေလို့ပြောပြီးတတိယနိုင်ငံတစ်ခုခုမှာခိုလုံဖို့စ조사ကြမဲ့သဘောမျိုးမှန်းဆနိုင်ပါတယ်ဒီပြောဆိုမှုတွေဒီဖြစ်ရပ်တွေကိုကြည့်လိုက်ရင်ရခိုင်ပြည်နယ်တဲကပြဿနာဟာအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံအပါအဝင်နိုင်ငံတကာနဲ့ဆက်ဆက်ပတ်သက်နေတာတွေ့နိုင်ပါတယ်။ဒီလိုပြဿနာကိုအောင်အောင်မြင်မြင်ဖြေရှင်းနိုင်ဖို့အကြံပေးကော်မရှင်နဲ့ငြိမ်းချမ်းရေးနိုဘယ်ဆုရကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းလိုပုဂ္ဂိုလ်အပါအဝင်နိုင်ငံတကာကတက်သည့်ပညာရှင်တွေထည့်သွင်းဖွဲ့စည်းတာဟာမှားယွင်းတဲ့ကိစ္စတော့မဟုတ်ပါဘူး။တကယ်တော့ရခိုင်ပြည်နယ်တဲကမွတ်စလင်တွေရဲ့ပြဿနာရခိုင်ပြည်နယ်တဲက
မျိုးနွယ်စုနှစ်စုရဲ့ပဋိပက္ခပြဿနာဟာနှစ်ပေါင်းများစွာကြာမြင့်ခဲ့ပါပြီ။အရင်အစိုးရအဆက်ဆက်ကပြဿနာတွေကိုပြေလည်အောင်ဖြေရှင်းမပေးနိုင်ခဲ့ကြပါဘူး။တချို့အစိုးရဆိုရင်ပြဿနာကိုမီးပွားပိုကြီးအောင်လုပ်ခဲ့တာ။တချို့အစိုးရဆိုရင်ပြဿနာကိုမဖြေရှင်းဘဲကိုအာဏာရရေး၊ကိုအဖွဲ့အစည်းအာဏာတည်မြဲရေးအတွက်အမျိုးမျိုးအတုံးချခဲ့တဲ့ဖြစ်စဉ်တွေတောင်ရှိခဲ့ပါတယ်။ဒီလိုလုပ်ခဲ့ကြလို့မဖြစ်သင့်မဖြစ်တိုက်တဲ့ဘာသာရေးလူမျိုးရေးစံနဲ့အကြမ်းဖက်မှုကြီးတွေဖြစ်လူပေါင်းများစွာတေးကြီးပျက်စီးဒဏ်ရာတွေရနေအိမ်တွေဖျက်ဆီးခံရဒီကနေ့အချိန်ထိဒုက္ခသည်စခန်းတွေမှာတွားရောက်နေထိုင်ရဆိုတဲ့အခြေအနေမျိုးရောက်ရှိနေရတာဖြစ်ပါတယ်ဒီဖြစ်ရပ်တွေကိုအကြောင်းပြုပြီးနိုင်ငံတကာအတိုင်းဝိုင်းကနေမြန်မာနိုင်ငံကိုကဲ့ရဲ့ပစ်တင်ဝေဖန်ရှုတ်ချလုပ်နေကြတာဖြစ်ပါတယ
်ဘယ်လိုပဲဖြစ်ဖြစ်ဒေါ်ဆန်းစုကြည်ကတော့သူ့အစိုးရအနေနဲ့ပြဿနာတွေကိုရှောင်လွှဲနေမှာမဟုတ်ဘူးရဲရဲဝံ့ဝံ့လက်ခံရယူပြီးအကောင်းဆုံးဖြစ်အောင်ဖြေရှင်းမယ်လို့ပြောခဲ့သလိုအခုမစ္စတာကိုဖီအနန်ဦးဆောင်တဲ့အကြံပေးကော်မရှင်ကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာကိုဖီအနန်ကဒီကော်မရှင်ဟာမြန်မာကော်မရှင်ပဲဖြစ်တယ်ဆိုတဲ့အကြောင်းသူတို့ကော်မရှင်အနေနဲ့ပြည်ပခဖြစ်နေတဲ့ပြဿနာဆိုင်ရာကိစ္စအပြင်လူသားရေးစာနာအကူအညီပေးရေးပြန်လည်သင့်မြတ်ရင်ကြားစေရေးရခိုင်ပြည်နယ်အတွင်းအဖွဲ့အစည်းစနစ်တွေအားကောင်းလာစေရေးဖွံ့ဖြိုးရေးစတဲ့ကိစ္စတွေကိုအကောင်းဆုံးအကြံပေးသွားမယ်လို့ပြောခဲ့ပါတယ်။အကြံပေးဖွဲ့ကတင်ပြမဲ့အကြံပြုချက်တွေဒေါ်ဆန်းစုကြည်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာကော်မတီရဲ့အကောင့်ထဲပေါ်လှုပ်ဆောင်ချက်တွေနဲ့ပတ်သက်ရင်ရခိုင်နိုင်ငံရေးကောင်းဆောင်တွေလက်ခံဖို့ခက်ခဲပေမဲ့လက်ရှိကြုံတွေ့နေရတဲ့အခြေအနေဇိုးမျိုးထက်အများကြီးတိုးတက်ကောင်းမွန်လာအောင်အကောင့်ထဲပေါ်နိုင်လိမ့်မယ်လို့တော့ယုံကြည်နိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဗီယိုမြန်မာပိုင်းကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုအင်တာနက် website ဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ရှင
်။ Gosh, Michael. နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်အားဆိုရင် British နိုင်ငံအမေရိကန်ပြည်ထောင်စုနဲ့ဒီ52ကြိမ်မြောက်ကုလသမဂ္ဂထူးထူးညီလာခံတွေကိုလက်ရောက်ဖို့အတွက်အခုဆိုလို့ရှိရင်ဗြိတိန်နိုင်ငံကိုစတင်ရောက်ရှိနေပြီဖြစ်ပါတယ်။ဒီမတိုင်ခင်ကတော့တရုတ်ပြည်သူသမ္မတနိုင်ငံကိုချစ်ကြည်ခီးတွားရောက်ခဲ့တယ်လို့ပဲလောနိုင်ငံမှာကျင်းပတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုလည်းသူတက်ရောက်ခဲ့ပါတယ်။နိုင်ငံကြ合いဝန်ကြီးဖြစ်ပါတာဝန်ယူနေတဲ့ဒေါ်ဆန်းစုကြည်ရဲ့နိုင်ငံကြ合いမူဝါဒနဲ့နိုင်ငံတကာဆက်ဆံရေးဆိုင်ရာချဉ်းကပ်မှုတွေဟာအရင်အစိုးရအဆက်ဆက်နဲ့တစုံတရာကွာခြားမှုရှိပါသလား။ဒါကြောင့်မလို့လာမယ့်အင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာတော့အန်အဒီအစိုးရသိရဲ့နိုင်ငံကြ合いမူဝါဒဆိုင်ရာကိုသုံးသပ်ဆွေးနွေးတော့မှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများလူသူတွေ VUE ကိုဖုန်းနဲ့ဖြစ်စီစာနဲ့ဖြစ်စီဆက်သွင်းနိုင်ပါတယ်။မိမိတို့ရဲ့အမြင်သဘောထားတွေကိုလည်းကြိုတင်ပြပထားနိုင်ပါတယ်။ VUE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က0923822555လေးဖြစ်ပါတယ်။အီးမေးလ်လိပ်စာက burmese@vuenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများလူတွေတော်ရရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
ညတိုင်းလေးလိုက်အစီအစဉ်မှာသဘောထားအမြင်တွေကိုပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရနော်အခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုမက်ခင်ဖြူထွေးနဲ့ကိုငင်းချန်တို့ကတင်ဆက်မှာပ
ါတရုတ်နိုင်ငံရှန်ရှိပြည်နယ်မှာရှိတဲ့ဟူခိုရေတံခွန်ကတော့တစ်နှစ်တာအတွင်းကြီးစုသူတွေရင်သက်ရှူမောပွေအကောင်းဆုံးအခြေအနေကိုရောက်နေပါပြီ။မြေဝါမြေပေါ်မှာတည်ရှိတဲ့ဒီရေတကွန်ဟာမြညာဘက်ကရွာသွန်းတဲ့မိုးရေတွေနဲ့အထက်ဘက်မှာရှိတဲ့ရေလောင်ကန်ကရေတွေထုတ်လွှတ်မှုကြောင့်အခုလိုရင်သက်ရှူမောပွေဖြစ်ရတာပါ။တစ်စက္ကန့်ကိုရေကူးပပေး1400ကျော်ကြာဆင်းနေတာကြောင့်အလှဆုံးအချိန်ပါလို့ဒီရေတကွန်ဥယျာဉ်ဝန်ထမ်းတဦးကပြောပါရယ်။ရေတကွန်ရဲ့အခြေကတော့အကြမ်းမြင့်မီတာ100ကျော်ရှိပြီးရေထူးကြောင့်မီတာ200ကနေ300အထိရောက်နိုင်ပါရယ်။စက်တင်ဘာလနဲ့နိုဝင်ဘာလအတွင်းမြေဝါမြစ်ထဲကိုရေဝင်များပြီးအနေအနှစ်ပါတာလည်းများတဲ့အတွက်ရွှေဝါရောင်တောက်နေတဲ့ရေတကွန်ကိုတက်တက်နေထွက်နေတဲ့မြေဝါမြစ်ကိုနောက်ခံထားပြီးမြင်နိုင်ပါတယ်ခင်ဗျာ
ဒီကနေ့သတင်းဘက်ကထုတ်ဝေခဲ့တဲ့ဂင်းနစ်ကမ္ဘာစံချိန်မှတ်တမ်းစာအုပ်ထဲမှာပါခဲ့တဲ့ကမ္ဘာစံချိန်ချို့ကိုလည်းပြောပြချင်ပါတယ် UK မှာရှိတဲ့ main ခွန်းလိုနာမည်ပေးထားတဲ့ကြောင်ကြီးကတော့ကမ္ဘာခန္ဓာကိုယ်အရှိဆုံးကြောင်ကြီးအဖြစ်မှတ်တမ်းဝင်ခဲ့ပါတယ်။ဒီကြောင်ကြီးဟာ3ပေနဲ့17လမှနီးပါးရှည်ရှိပါတယ်။ဒီကြောင်ကြီးဟာအသက်အကြီးဆုံးအမေရိကန်မျိုးနွယ်ကြောင်ကြီးဖြစ်ပြီးတော့အမေရိကန်ပြည်ထောင်စုပြည်နယ်တစ်ခုကိုအစွဲပြုပြီး main ခွန်းလိုနာမည်ပေးထားပါတယ်။
ဝီလာတွေကအသက်9နှစ်အရွယ်ကက်စပါအမည်ရှိတဲ့လာမာကတော့ကမ္ဘာအမြင့်ဆုံးခုန်နိုင်တဲ့လာမာအဖြစ်မှတ်တမ်းဝင်သွားပါတယ်။အမြင့်ပေ3ပေ8လက်မကိုခုန်ခဲ့တာပါ။သူ့ပိုင်ရှင်ဆူးဝီလျံစ်ကတော့သူ့လာမာအတွက်ဂုဏ်ယူတဲ့အကြောင်းနဲ့သူ့လာမာဟာအခုလိုခုန်ရတာကိုပြောနေတယ်လို့ပြောသွားပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ကမ္ဘာအရှိဆုံးစင်ကာထရက်ကအဖြစ် Sin City Hustler လို့နာမည်ပေးထားတဲ့ကားကြီးတစ်စင်းကမှတ်တမ်းဝင်သွားပါတယ်။ဒီကားကြီးဟာအမြင့်12ပေမြင့်ပြီးအရှိက32ပေရှိပါတယ်။အလေးချိန်ကတော့ပေါင်1000ကျော်လေးပါတယ်။ Big Twice Racing Motors PDR ကုမ္ပဏီကတည်တံ့တိစောက်ထားတာဖြစ်ပြီးတော့ဒေါ်လာသန်းကျော်တန်ပါတယ်ရှင်။
ရီယိုအိုလံပစ်အားကစားပြိုင်ပွဲတွေကျင်းပပြီးဆုံးသွားတဲ့အချိန်မှာပဲဂျာမနီနိုင်ငံတောင်ပိုင်းနူးယင်ဘတ်မြို့မှာတော့ဂျာမန်ရိုးရာဝစ်ဆုံဒန်ဒယ်ဝစ်ဆင်ပြီးရေကန်ထဲကိုတိုင်ပင်ထိုးရတဲ့ပြိုင်ပွဲတစ်ခုကျင်းပခဲ့ပါတယ်။ဂျာမန်နိုင်ငံအရှေ့တောင်ပိုင်းဘာဗာရီယန်ပြည်နယ်ရိုးရာဝစ်ဆုံတွေကိုကြာကြာနာနာဝစ်ဆင်ပြီးရေကန်ထဲကိုခုန်ချကြတာပါ။ပါဝင်ရှင်ပြိုင်ပြီးစုရခဲ့သူတဦးကတော့အရန်ကြီးအလေးနဲ့မထားပဲအပျော်သဘောနဲ့ပါဝင်ကြတာပါလို့ပြောသွားပါတယ်ခင်ဗျာ။
နေနေတောင်ပိုင်းမှာတော့ပြီးခဲ့တဲ့တနင်္ဂနွေနေ့ကစကော့လန်လူမျိုးတွေရဲ့ယဉ်ကျေးမှုဓလေ့ထုံးစံပွဲတစ်ခုကျင်းပပါတယ်။စကော့လန်လူမျိုးတွေဝစ်ဆင်တဲ့ရိုးရာဝစ်ဆုံတွေဝစ်ပြီးဘက်ပိုက်လေမုတ်တူရီယာတွေတီမုတ်ဖျော်ပြီးပြီးတော့တောင်ပေါ်ဒေသမှာနေကြတဲ့စကော့လန်လူမျိုးတွေကစားလေးရှိတဲ့ရိုးရာပွဲတွေကိုဆင်နွှဲခဲ့ကြတာပါ။အဲ့ဒီပွဲမှာခွန်အားပလာဆန်းတဲ့အားကစားနည်းတွေဖြစ်တဲ့တစ်ပင်ပင်စီကိုထောင်မှပြီးတော့ပြည့်ရတာ၊နောက်ကြောက်တုံးမှရတာ၊တစ်တုံးဆွဲတာလိုကစားနည်းတွေလည်းပါပါတယ်။အမျိုးသားတွေသာမကအမျိုးသမီးတွေလည်းတဦးချင်းအနေနဲ့ရောအဖွဲလိုက်ကစားနည်းတွေမှာပါပါဝင်ရှင်ပြိုင်ခဲ့ကြပါရဲ့ရှင
်တနင်္လာနေ့နေ့ခင်း VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါရဲ့ရှင်အခုတော့သတင်းအကျဉ်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကပြောပြမှာပါ။
American ပြည်ထောင်စုမှာ September 17ရက်အကြမ်းဖက်တိုက်ခိုက်ခံရတဲ့25နှစ်မြောက်နှစ်ပတ်လည်နေ့အခမ်းအနားကိုကျင်းပနေပါတယ်။2000ခုနှစ်တုန်းက September 17ရက်မှာ Al-Qaeda အကြမ်းဖက်သမားတွေကလေယာဉ်၄စင်းကိုပိုင်စီးပြီး New York မြို့ကကမ္ဘာကုန်သွယ်ရေးစင်တာနဲ့ Washington DC နားကပန်ဒဂန်စစ်ဌာနတွေကိုဝင်တိုက်ခဲ့တဲ့အပြင် Pennsylvania ပြည်နယ်လေကွင်းတစ်ခုထဲမှာလည်းနောက်တဆင်းပြတ်ကျခဲ့ပါတယ်။Democratic Party သမ္မတလောင်း Hillary Clinton ဟာနမိုးနီးယားအဆုတ်ရောင်ရောဂါကိုခံစားခဲ့ရပြီးအခုတော့ပြန်ပြီးတက်တာလာပြီလို့သူဆန်ဝင်ကပြောပါတယ်။တနင်္လာနေ့ကနယူးယောက်မှာကျင်းပတဲ့25နှစ်မြောက် 9/11 အကြမ်းဖက်တိုက်ခိုက်ခံမှုထိမှန်ပွဲကိုတက်ခဲ့တဲ့ Mrs. Clinton ဟာအဲ့ဒီမှာခြေမခိုင်မဲလဲကျသွားခဲ့လို့ကားပေါ်ကိုတွဲတင်ခဲ့ရတယ်လို့မိသားစုဆန်ဝင်ကပြောပါတယ်။ပြင်သစ်နိုင်ငံ Paris မြို့မှာအကြမ်းဖက်တိုက်ခိုက်မှုတစ်ခုလှုပ်လာနိုင်တဲ့အသက်15နှစ်အရွယ်လူငယ်တူးကိုအကြမ်းဖက်မှုလုပ်ဖို့အတွက်ပြင်ဆင်နေတဲ့ဆိုတဲ့တန်တရားနဲ့ပြင်သစ်ရဲတွေကဖမ်းဆီးလိုက်ပါတယ်။ Notre Dame Cathedral ဖျားချောင်းနဲ့တခြားနေရာကိုတိုက်ခိုက်ဖို့မလုပ်ခင်မှာပဲအမျိုးသမီးအထူးတိုက်ခိုက်ရေးသမားတွေပါတဲ့အဖွဲ့တစ်ဖွဲ့ကိုဖမ်းဆီးလိုက်နိုင်တယ်လို့ Paris မြို့ကအစိုးရရှေ့နေပြောကြားခဲ့ပြီးနောက်နှစ်စနေနေ့မှာအခုလို10ကျော်တက်လူငယ်ကိုဖမ်းဆီးလိုက်တာပါ။ဒီလူငယ်ကအများသောလာနေနေရာမှာဓာတ်နဲ့တိုက်ခိုက်ဖို့ကြံစီတယ်လို့ထောက်လန်းရေးတွေကတန်ပြရှိခဲ့တာဖြစ်ပေမဲ့ဘယ်နေရာမှာတိုက်ခိုက်ဖို့လုပ်နေတယ်ဆိုတာကိုတော့မပြောပါဘူး။ American နိုင်ငံ New York မှာကျင်းပခဲ့တဲ့ US Open Tennis အမျိုးသားတဦးချင်းဘောလုံးပွဲဟာအခုအတန်လွင့်နေတဲ့အချိန်မှာပြီးဆုံးသွားပါပြီ။ကမ္ဘာနံပါတ်1ဖြစ်တဲ့ Novak Djokovic နဲ့နံပါတ်3အဆင့်ရှိတဲ့ Stanley Wallen လို့ရှင်ပြိုင်တဲ့အခါမှာ Djokovic ဟာရှုံးသွားပြီဖြစ်ပါတယ်
။ကျေးဇူးတင်ပါတယ်ရှင်။ဒါကတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့မနေ့စီစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ပါရှင်။ Engineer ကတော့ James Harmon ဖြစ်ပါတယ်။တနင်္လာနေ့နေ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမ Engineer နိုင်ပါ။
This program has come to you from the Voice of America, Washington.